Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ VOA American တန်ရက်2019ခုနှစ်မေလ31ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 30နဲ့40တို့ကနေစတင်ထုတ်လွှင့်နေပါပြီရှင်။ကျမခွန်ညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမကတော့စူးမြတ်မှုပါရှင်။ American ရွေးကောက်ပွဲမှာ Russia ဝင်နှောက်ရှက်ခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုတွေကိုလုပ်နေတာကြောင့်အမေရိကန်ပေါ်ရုရှားတာဝန်ရှိသူတွေကဟားတိုက်ရင်းနေကြလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။တိုက်ချင်းဖြစ်မစ္စောဒုံးရန်ကာကွယ်ရေးအတွက်ဒုံးခွင်းတုံးဆက်တက်မှုကိုအောက်အောင်မြင်မြင်လုပ်နိုင်ခဲ့တယ်လို့အမေရိကန်ပန်တာဂွန်စစ်ဌာနချုပ်ကပြောကြားလိုက်ပါတယ်။ဒီလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့ထင်ရှားပေးပါမယ်ရှင်
။အခုခုနှစ်ခေတ်နားဆင်ရမယ့်သတင်းလွှာတွေကတော့ကျင်းပပြီးစီးသွားခဲ့တဲ့27ရာစုပင်လုံကြီးလာကန်အတွင်းမှာဒီလုံခြုံရေးကိစ္စဆွေးနွေးခဲ့ကြတဲ့အပေါ်မှာ
တကယ်တမ်းတော့အဲ့ဒီစိတ်ရည်ကြီးတဲ့ခုနလုံချုံရင်းနဲ့ပတ်သက်တဲ့ဥစ္စာကိုသူတို့အနေနဲ့ဆွေးနွေးတဲ့အခါမှာဟိုအရာပြဿနာဖြစ်တယ်အရာကို
တာရင်သာအရေးလိလစောင့်ကြည့်နေသူစိုက်ထွေးမောင်ရဲ့ပြောပြချက်နဲ့တူနားဆင်ရမှာဖြစ်သလိုရခိုင်ကမ်းရိုးတန်းကရွေးရှားလာတဲ့မိုရာမုန်တိုင်းကြောင့်ထိခိုက်ပျက်စီးမှုအခြေအနေနဲ့တူလေယာဉ်ပေါ်ကဆင်းပြေးခဲ့တဲ့အမေရိကန်ဒုက္ခသည်အဖြစ်နဲ့လာရောက်ခြေချနေထိုင်မဲ့ခရင်အမျိုးသားတစ်ယောက်ထိမ့်သိမ့်ခံထားရတဲ့အခြေအနေကိုလည်းပြောပြပေးသွားမှာပါမေလ29ရက်နေ့ကအသက်100ပြည့်သွားတဲ့အမေရိကန်ရဲ့35ဦးမြောက်သမ္မတဂျိုအက်ဖ်ကနေဒီအကြောင်းကိုလည်းနောက်ပိုင်းမှာနားဆင်ရပါမယ်ရှင်ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်စုမြတ်မွန်နဲ့ကိုညာဝင်းအောင်တို့ကကြေညာပါမယ်ရှင်
အမေရိကန်မှာပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲအတွင်းရုရှားအစိုးရကရှားဝင်နှောက်ယှက်ခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုတွေအရှိန်မြင့်လုံနေတာကြောင့်အမေရိကန်ပေါ်ရုရှားတာဝန်ရှိသူတွေကဟားတိုက်ရည်နေကြလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ရွေးကောက်ပွဲမှာထရမ့်အနိုင်ရဖို့သူ့ရဲ့ရွေးကောက်ပွဲစီရင်ရေးတာဝန်ခံတွေနဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားဆက်သွယ်ခဲ့သလားဆိုတဲ့စုံစမ်းမှုတွေဟာ fake news သတင်းမှားသတင်းတွေအပေါ်မှာအခြေခံလုပ်နေတာလို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။သတင်းမှားတွေအခြေအမြစ်မရှိတဲ့သတင်းတွေအချက်အလက်မှားယွင်းနေတဲ့သတင်းတွေကြောင့်သမ္မတကတော်တော်လေးစိတ်နှောက်ယှက်ဖြစ်နေတယ်လို့အင်မြူရောပြောခွင့်ရသူ Sean Spicer ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာလည်းပြောကြားခဲ့ပါတယ်။
မြောက်အတ္တလန္တိတ်စာချုပ်အဖွဲ့နီတိုးရဲ့ကုန်ကျစရိတ်တွေကိုဂျာမနီနိုင်ငံကအမျက်များတကြထည့်ဝင်မှုမရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ကနေထပ်မံဆွဆဲပြောဆိုလိုက်ပါတယ်။နီတိုးအဖွဲ့နဲ့စစ်ပဆိုင်ရာကိစ္စတွေမှာပေးသင့်ပေးထိုက်တာတဲ့ဂျာမနီနိုင်ငံကအများကြီးလျှော်ပေးနေတာဟာအမေရိကန်အတွက်အင်မတန်မှဆိုးလို့နဲ့အတွက်ပြောင်းလဲရလိမ့်မယ်လို့အင်ဂါနီက Twitter မှာသမ္မတထရမ့်ကပြောတာပါ။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကဲကတော့အခြားသူတွေပေါ်အပြည့်အဝအားကိုးနိုင်တဲ့အချိန်ကာလမျိုးကုံဆုံးတော့မယ်ဆိုတာကိုမကြသေးခင်ရက်ပိုင်းအတွင်းအတွေ့အကြုံတွေရသိခဲ့ရကြောင်းအီလီနိုင်ငံဆစ်စလီမှာကျင်းပနေတဲ့ဒီ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံညီလာခံအပြီးမှာပြောဆိုလိုက်တာပါကျွန်တော်တို့ရဲ့ဥရောပအမေရိကန်ဆက်ဆံရေးအလွန်အရေးကြီးတယ်ဆိုပေမဲ့မကြသေးခင်ကကျွန်တော်ပြောခဲ့တဲ့စကားတွေဟာလောလောဆယ်မှာဥရောပသားတွေရဲ့ကံကြမ္မာကိုဥရောပသားတွေကပဲဆုံးဖြတ်ဖို့လိုအပ်လာတဲ့အခြေအနေတွေကြောင့်ဆိုတဲ့အချက်ပေါ်အခြေခံပြီးပြောရတာပါလို့ဂျာမနီဝန်ကြီးချုပ်ကပြောပါတယ်ဒါပေမဲ့နှစ်နိုင်ငံကြားဆက်ဆံရေးကိုဆက်လက်ထိန်းသိမ်းသွားမယ်လို့ဆိုပါတယ
်အင်ပြူရောပြန်ကြားရေးအကြီးအကဲမိုက်ဒူကီတာဝန်ကနေပြီးတော့နှုတ်ထွက်သွားပါပြီ Republican အတိုင်းအမင်ကပုံကိုတယောက်ဖြစ်တဲ့ဒီမိုက်ဒူကအင်ပြူရောပြန်ကြားရေးညွှန်ကြားမှုတာဝန်ယူပြီးတော့3လကြာမှပဲရာထူးကနေနှုတ်ထွက်ခဲ့တာပါသူဟာလွန်ခဲ့တဲ့တည်နှစ်ပတ်ထဲကထွက်စာတင်ထားခဲ့တာဖြစ်ပြီးတော့သမ္မတရဲ့ပထမဆုံးနိုင်ငံခြားခရီးဖြစ်တဲ့ဥရောပနဲ့အရှေ့အလယ်ပိုင်းဒေသခရီးစဉ်တွေပြီးတဲ့အထိတာဝန်ဆက်ချမ်းပေးမယ်ဆိုတဲ့ကမ်းလှမ်းချက်ကိုသမ္မတထရမ့်ကလက်ခံခဲ့တာဖြစ်ပါတယ်။သူ့ရဲ့နေရာမှာအစားထိုးမဲ့သူရှိလာတဲ့အထိမိုက်ဒူကဒီအင်ပြူရောပြန်ကြားရေးဆက်သွယ်ရေးညွှန်ကြားရေးမှူးတာဝန်ကိုယူထားမှာဖြစ်တယ်လို့အင်ပြူရောကပြောပါတယ်။ထရမ့်အစိုးရအပေါ်အမေရိကန်ဘဲဆန္ဒရှင်တွေရဲ့အမြင်ပို့ပြီးတော့ကောင်းမွန်စေဖို့ရည်ရွယ်ချက်နဲ့အင်ပြူရောထိပ်ပိုင်းတာဝန်ရှိသူတချို့အပြောင်းလဲလုပ်ဖို့သမ္မတထရမ့်ကစဉ်းစားနေတယ်လို့အမေရိကန်သတင်းမီဒီယာတွေကသတင်းထုတ်ပြန်နေပါတယ်။ဒါပေမဲ့အခုထိတော့အင်ပြူရောဝန်တန်းနောက်ထပ်အပြောင်းလဲကိုကြေညာခြင်းမရှိသေးပါဘူးရှင်
။အီရန်နိုင်ငံဘက်ဂရက်မြို့တော်လူစီကားရဲ့လမ်းတွေမှာအင်္ဂါနေ့အစောပိုင်းကတီးကြားစီဖြစ်ပွားခဲ့တဲ့ကားပုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံးလူ28ဦးသေဆုံးပြီးဒါဇင်နဲ့ချီဒဏ်ရာရသွားပါတယ်။ပထမဖောက်ခွဲမှုကတော့မြို့တော်ရဲ့လူစီကားရာကရာဒါအရက်ကနာမည်ကြီးရေကဲမှုဆိုင်နာမှာဖြစ်ပြီးအနည်းဆုံးလူ16ဦးသေဆုံးက85ဦးဒဏ်ရာရရှိခဲ့ပါတယ်။အဲ့ဒီနောက်နိုင်ပိုင်းအကွာ ရှာဝါဒရက်ွက်ကအစိုးရရုံးတရုံနားမှာပေါက်ကွဲမှုကတော့လူ၁၂ဦးထက်မနည်းတိစုံးခဲ့ပါတယ်ဒီတိုက်ခိုက်မှုနှစ်ခုစလုံးဟာသူတို့ရဲ့လက်ချက်ဖြစ်ကြောင်းအဲစစ်သွေးကြဖွဲ့ကပြောဆိုခဲ့ပါတယ်အဲစ်အနေနဲ့အီရန်နိုင်ငံကလူများစုဖြစ်တဲ့ရှီးအိုင်မွတ်စလင်တွေကိုပြစ်မှတ်ထားပြီးအသေးခံတိုက်ခိုက်မှုတွေဖြစ်နေရတာပါ
UAE American Sun မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိဆိုင်းတိုမီတာ32kHz 93.9စိုင်းတိုမီတာ40kHz 68.5ဒုတိယနာရီဘက်မှာဆိုင်းလမီတာ190kHz 15.5တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ရိုဟင်ဟိုတခုနေ့မနက်တွဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ် ရိုဟင်ဂျာ မွတ်စလင်တွေအပေါ်ဒီမြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေကလူခွေရေးချိုးဖောက်တဲ့လုပ်ရက်တွေလုပ်ခဲ့သလားဆိုတာစုံစမ်းဖို့ကုလသမဂ္ဂလူခွေရေးကောင်စီရဲ့ဆုံးဖြတ်ချက်အတိုင်းအချက်အလက်စုံစမ်းရေးအဖွဲ့ဖွဲ့ခဲ့တဲ့အပေါ်မြန်မာအစိုးရကပယ်ချခဲ့ပါတယ်အိန္ဒိယနိုင်ငံကတရားရုံးချုပ်ရှေ့နေအင်ဒီရာဂျိုင်စင်ဦးဆောင်ပြီးတော့တီဗီလင်ကနိုင်ငံကလူခွေရေးကော်မရှင်ဥက္ကဋ္ ို့ဒီပါဝင်တဲ့တော်ဦးအဖွဲ့ဖွဲ့လိုက်တယ်လို့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီဥက္ကဋ္ဌကအင်္ဂါနေ့ကကြေညာခဲ့တာပါမြန်မာအစိုးရအနေနဲ့ဒီအဖွဲ့နဲ့အပြည့်အဝပူးပေါင်းဆောင်ရွက်ဖို့ကိုလည်းကြေညာချက်ထဲမှာတိုက်တွန်းထားပါတယ်ဒါပေမဲ့မလကုံပိုင်းကချမှတ်ခဲ့တဲ့လူ့ခွင့်ရေးကောင်စီဆုံးဖြတ်ချက်ကိုလက်မခံဘူးလို့မြန်မာအစိုးရကပြောထားတယ်လို့အခုလဲအဲ့ဒီယက်တီချက်အတိုင်းယက်တီသွားမယ်လို့အစိုးရတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့သဘောမတူတဲ့အတွက်ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့လည်းတုံ့ပြန်ခဲ့ပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံအရှိဘက်ခြမ်းကိုဦးတည်ပြီးစစ်တကောင်းမျိုးရဲ့မြောက်ဘက်ကနေဝင်ရောက်တိုက်ခတ်ခဲ့တဲ့မိုရာဆိုင်ကလုန်းမုန်တိုင်းကြောင့်ရခိုင်ပြည်နယ်စစ်တွေမျိုးနဲ့အခြားမျိုးတချို့မှာထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။မုန်တိုင်းကြောင့်အသေးအပြောက်ရှိခဲ့တယ်လို့အခုချိန်ထိမကြားရသေးပေမဲ့စစ်တွေမျိုးအပြင်ဝူဒီရောင်မောင်းတော်ရသိတောင်မင်းပြားမြေပုံပေါက်တော်ပုံနှကျွန်းစတဲ့မျိုးတွေမှာအိမ်ခေါင်မိုးတွေလန်တာတဲအိမ်တွေပြိုကျပျက်စီးစစ်ပင်တွေကျိုးခဲ့ပါတယ်။အင်္ဂါနေ့မှာတိုက်ခတ်တဲ့မုန်တိုင်းကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူနှုတ်တည်ဆုံးပြီးထောင်ထဲချီအိုးအိမ်အိုးကြီးအိမ်ပျက်စီးသွားခဲ့ရပါတယ်။လေပြင်းတိုက်ပြီးသစ်ပင်လေယာကတည်ဆုံးခဲ့ရတာလို့ဒေသခံတွေကအနာပိုင်တွေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်အချမ်းကရိန်ဂျာဒုက္ခသည်စခန်းနေရှိတဲ့ကော့ဆက်ဘဇာခရိုင်မှာတော်တော်လေးပျက်စီးဆုံးရှုံးခဲ့လို့ဒုက္ခသည်တွေအတွက်အကူအညီအလွန်များလိုအပ်နေတယ်လို့ကုသမဂ္ဂကပြောပါတယ်။အခုလိုမိုရာမုန်တိုင်းထံခံရဒါတွေအတွက်အ мян ဆုံးကူညီကယ်ဆယ်ရေးလှုပ်ဆောင်ပေးဖို့နိုင်ငံတော်ဒုက္ခသည်ကူညီဆောက်ရှောက်ရေးအဖွဲ့ကလည်းတောင်းဆိုထားပါတယ်။အဲ့ဒီဒုက္ခသည်စခန်းတွေမှာရိုဟင်ဂျာမွတ်စလင်ဒုက္ခသည်2000လောက်ရှိတယ်လို့ခန့်မှန်းထားတာပါ။မုန်တိုင်းမကြခင်လူ3000လောက်ကိုဘေးလွတ်ရာပြောင်းရွှေ့ပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကကြေညာခဲ့ပါတယ်။မူရာဆိုင်ကလုန်းမုန်တိုင်းကြောင့်တည်ယူနိုင်ငံမှာသေဆုံးသူ180လောက်ရှိတယ်လို့အစိုးရကပြောပါတယ်။
တိုက်ချင်းပြည်မစ္စောဒုံရံကာကွယ်ရေးအတွက်ဒုံခွင်းဒုံပထမဆုံးအကြိမ်ဆန်းသတ်မှုအောင်မြင်တယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောကြားလိုက်ပါတယ်။အင်္ဂါနေ့ကဆန်းသတ်မှုကိုတီးခြားဒုံကြီးနှစ်ခုပြစ်လွတ်ပြီးတော့ဆန်းသတ်ခဲ့တာပါ။ Pacific သမုဒ္ဒရာထဲမှာရှိတဲ့ကျွန်းတစ်ခုကနေတိုက်ချင်းပြည်ပက်ထိန်တဲ့ဒုံကြီးတစ်ခုကိုတိုက်ခိုက်တဲ့ပုံစံမျိုးပြစ်လွတ်ခဲ့ပါတယ်။ California ပြည်နယ်မှာရှိတဲ့ Vandenberg လေတပ်အခြေစိုက်စခန်းကနေပြီးတော့အဲ့ဒီဒုံကိုဖြိုခွင်းဖို့ဒုတိယဒုံကြီးကိုပြစ်လွတ်ခဲ့တာမှလန်းခုလက်မာရင်ပထမဒုံးကြီးကိုကြားဖြတ်ဖျက်ဆီးနိုင်ခဲ့တာဖြစ်ပါတယ်ပယ်ထိန်တဲ့တိုက်ချင်းပြည့်ဒုံးရံကိုကြားဖြတ်ဖြိုခွင်းနိုင်ခဲ့တာဟာမယုံကြည်နိုင်လောက်တဲ့အောင်မြင်မှုဖြစ်တယ်လို့ဒီဒုံးရံကာကွယ်ရေးအေဂျင်စီကဒုတိယရေတပ်ဗိုလ်ချုပ်ကြီး James Ring ကပြောကြားခဲ့ပါတယ်တစ်ဖက်ကတနက်ပစ်လိုက်တဲ့ကြီးကိုနောက်ကြီးတစ်ခုနဲ့ပစ်ချခဲ့တယ်ဆိုတာမျိုးဒုံးခွင်းဒုံးဆက်တက်မှုကိုပန်တဂွန်စစ်ဌာနချုပ်တာဝန်ရှိသူတွေကနှိုင်းယှဉ်ပြောကြားခဲ့ပါတယ်မြောက်ကိုရီးယားလိုရန်လိုနေတဲ့နိုင်ငံတွေကပစ်လိုက်တဲ့ဒုံးကြီးရံကိုကာကွယ်နိုင်ဖို့အဲ့ဒီဒုံခွင်းဒုံစနစ်ကိုပြင်ဆင်ထားတာဖြစ်ပါတယ်မြောက်ကိုရီးယားကတနင်္လာနေ့ကနောက်ဆုံးပြစ်လွတ်ခဲ့တဲ့ပယ်ထိန်တပ်ဒုံစမ်းသပ်မှုအောင်မြင်တယ်လို့အင်္ဂါနေ့အစောပိုင်းတုန်းကပဲကြေညာခဲ့တာဖြစ်ပါတယ
်ဆီလိတ်တောက်သွုံမှုကြောင့်အချိန်မတိုင်ခင်တည်ဆုံးရသူကဘာပေါ်မှာနှစ်စဉ်လူ9တန်းကျော်ရှိနေပြီးဒါဟာနိုင်ငံလေးရဲ့အကျိုးစီးပွားကိုထိခိုက်စေတဲ့ဆုံးရှုံးမှုဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကသတိပေးလိုက်ပါတယ်မေလ31ရက်နေ့မှာကြာရောက်တဲ့ကမ္ဘာဆေးလိတ်တိုက်ဖြတ်ရေးနေ့မတန်ခင်အခုလိုတတိပေးလိုက်တာဖြစ်ပါတယ်။နိုင်ငံတိုင်းမှာလူလူကျန်းမာရေးနဲ့နိုင်ငံစီးပွားရေးကိုပါထည့်သွင်းစဉ်းစားတဲ့အနေနဲ့လူတွေဆေးလိတ်မတောက်သုံးဖို့အစိုးရကထိထိရောက်ကန့်တွဲဖို့လိုတယ်လို့ WHO ကတတိပေးနေတာပါ။ကမ္ဘာမှာဆေးလိတ်ကြောင့်နှစ်စဉ်ကုန်ကျငွေဒေါ်လာ 1.4 ထရီလီယံရှိနေပြီးဒါဟာကမ္ဘာပြည်တွင်းထုတ်ကုန်စုစုပေါင်းရဲ့ 1.8 ရာခိုင်နှုန်းရှိတယ်လို့ပြောပါတယ်။ဆေးလိတ်တိုက်ဖြတ်ရေးကိုမူဝါဒအရသေချာမဆောင်ရွက်နိုင်ဘူးဆိုရင် lame ni dwi ma ni sin 9.2 tan ti song nai de lu khan man tha ba de.
ဟုတ်ဘူးနေမနေ့ပိုင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြမွန်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးသွားတာပါ။အခုမနေ့နားဆင်ရမယ့်သတင်းတွေထဲမှာတော့အရင်ဆုံးပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပပြည်စည်းမှုရလဒ်တွေကိုကြည်ကြရအောင်ပါရှင်။နေပြည်တော်မှာမေလ24ရက်ကနေ29ရက်အထိကျင်းပခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယကြိမ်အစည်းအဝေးပွဲမှာဆွေးနွေးခဲ့ကြတဲ့41ချက်ထဲမှာဆိုရင်တော့38ချက်ကိုသဘောတူနိုင်ခဲ့တယ်ဆိုပေမဲ့အရေးပါတဲ့လုံခြုံရေးနဲ့ဖက်ဒရယ်အယူဝါဒဆိုင်ရာကိစ္စရပ်တွေမှာသဘောတူညီမှုမရခဲ့တဲ့အတွက်အတိုင်းအတာတစ်ခုအထိပဲအောင်မြင်တယ်လို့ယူဆတဲ့အကြောင်းပြည်ပရောက်တိုင်းရင်းသားတချို့နဲ့မြန်မာအရေးလေလာသူတွေကသုံးသပ်ကြပါတယ်။အပြည့်စုံကိုတော့ကိုစောဝင်းလိုင်ကစူးစီးတင်ပြထားပါတယ်ရှင်
။27ရာစုပင်လုံးဒုတိယကြိမ်စီဝေးအောင်မြင်စွာပြည်ဆောင်ခြင်းဟာငင်းကြမ်းတဲ့ဖက်ဒရယ်ပြည်ထောင်စုစီကိုဥတီတဲ့ခြေလှမ်းတရရဲ့အစကိုတတ်မှတ်လိုက်ခြင်းပဲဖြစ်ကြောင်းညီလာခံအပိတ်မင်ကွန်းအတွင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်ကထည့်သွင်းပြောကြားခဲ့ပါတယ်။အစိုးရတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေ27ရာစုပင်လုံဒုတိယကြိမ်စီဝေးပွဲဆိုတဲ့ခေါင်းစဉ်နဲ့နေပြည်တော်မှာမျက်နှာချင်းဆိုင်ဆွေးနွေးခဲ့ကြတာမှာနိုင်ငံရေးစီးပွားရေးလူမှုရေးမြေယာနဲ့တဘာဝပတ်ဝန်းကျင်စတဲ့ကိစ္စရပ်တွေပါဝင်တဲ့ပြည်ထောင်စုသဘောတူစာချုပ်အစိတ်အပိုင်း1အဖြစ်နဲ့ဂါနာ၄ခုကအချက်ပေါင်း38ခုကိုသဘောတူခဲ့ကြပေမဲ့လုံခြုံရေးနဲ့ပတ်သက်လို့တော့သဘောတူနိုင်ငံချင်းမရှိပါဘူး။ဒါကြောင့်လဲဒီညီလာခံဟာတစိတ်တပိုင်းမဲ့အောင်မြင်တဲ့ညီလာခံအဖြစ်ရှုမြင်ရမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုလော့စ်အိန်ဂျလိစ်မြို့ကရှမ်းစာပေနဲ့ယဉ်ကျေးမှုဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကသုံးသပ်ပါတယ်
။သိရေးကြီးတဲ့ခုနလုံချုံရင်းနဲ့ပတ်သက်တဲ့ဥစ္စာကိုသူတို့အနေနဲ့ဆွေးနွေးတဲ့အခါမှာဟိုအရန်ပြဿနာဖြစ်တယ်။အရန်ကိုဟိုဆက်စပ်ဖြစ်တယ်။သိရေးကြီးတဲ့အချက်ပါလာတယ်။ဆိုတော့ကြည့်လိုက်တဲ့အခါမှာခုနဟိုတမတော်ကလည်းတကယ်ပြည်သူလူထုရွေးကောက်တဲ့အစိုးရအောက်မှာထားဖို့အဲ့ဒါလေသူတို့နေနဲ့မဆွေးနွေးနိုင်ဘူးလက်မခံဘူးအဲ့ဒါနဲ့ပျောက်သွားတယ်။နောက်ပြီးတော့ကကျွန်တော်တို့ဒီ27ရာစုပင်လုံးအောက်မှာသူတို့ပါထားခြင်းလဲဆိုရင်ခုနပြောတဲ့ဟိုခွက်ထွက်ရေးဟိုတိုင်းရင်းသားတွေပြည်နယ်တွေတိုင်းဒေသတွေအားလုံးနေမီနဲ့ပတ်သက်တဲ့ဒေသတွေအားလုံးဘယ်သူမှအဲ့ဒီပြည်ထောင်စုကနေမခွက်ထွက်ရဆိုတဲ့ဥစ္စာကြီးကိုသူတို့ကထည့်ထားခြင်းတာကိုဟိုကျွန်တော်တို့တိုင်းရင်းသားတွေရောတခြားအဖွဲ့တွေလည်းပါဝင်ပြီးတော့အဲ့ဒါမထည့်ကောင်းဘူးဆိုတော့ဖန်ခွဲကြတဲ့အခါကျတော့ဒီကိစ္စလည်းမပြီးပြတ်နိုင်ဘူးဆိုတော့ကအဲ့ဒီဟာတကယ်အရေးကြီးတဲ့ကိစ္စတွေလုံးဝမပြီးပြတ်နိုင်တဲ့အတွက်ဆိုတော့အောင်မြင်တယ်မအောင်မြင်ဘူးဆိုလားပြောရမယ်ဆိုရှင်တော့တိတ်အရေးမကြီးတာတော့အောင်မြင်တယ်ပေါ့တကယ်အရေးကြီးတဲ့ဟာတော့မအောင်မြင်ဘူးလို့ကျွန်တော်ထင်တယ်ဗျ
ဒေါက်တာရိုဒင်းကဟာအင်ဒီယားနာပြည်နယ်အင်ဒီယားနာပိုလစ်မြို့ကချင်းဖိုရန်အဖွဲ့ရဲ့လက်ထောက်ညီနိုင်ရေးမှူးဖြစ်ပါတယ်။သူကမြန်မာနိုင်ငံမှာတိုင်းရင်းသားတွေအားလုံးအတွက်ဒန်းတူအခွင့်အရေးဖော်ဆောင်ပေးနိုင်မှသာတမ်းပြည်ရဲ့အဓိကပြဿနာဖြစ်တဲ့နိုင်ငံရေးအခက်အခဲကိုဖြေရှင်းနိုင်မယ်လို့ပြောပါတယ
်။မြန်မာနိုင်ငံရဲ့အဓိကပြဿနာကဒီပြည်တွင်းစစ်ရဲ့အဓိကပြဿနာနိုင်ငံရေးပြဿနာဖြစ်တယ်။အဲ့နိုင်ငံရေးပြဿနာရှင်းဖို့ကဒီတန်းတူရေးဖက်ဒရယ်ပြည်ထောင်စုတည်ထောင်နိုင်မှပဲဖြစ်မယ်။နောက်စစ်တပ်ကိုလည်းဒါအကြတာအစိုးရရဲ့အောက်မှာထားနိုင်မှဖြစ်မယ်အဲ့ဒီဟာတွေကိုမရသေးတာတော့ဒါကျွန်တော်နိုင်ငံပြင်ပနေကြည့်တဲ့အခါမှာကျွန်တော်ကစိတ်ဆန္ဒရှိတာတော့ဒါ27ရာစုပင်လုံးညီလာခံကျင်းပတဲ့အခါမှာပထမကြိမ်ဒုတိယကြိမ်လောက်မှာ100လောက်ရရင်တော့ဒါလိုချင်တာပေါ့လေဒါပေမဲ့အခု50ခိုင်နှုန်း60ခိုင်နှုန်းရရင်လည်းဒါအကောင်းဖြစ်တယ်လို့ကျွန်တော်အကောင်းမြင်ပါတယ်ဖက်ကတော့
အင်ဂျင်နာပိုလစ်မြို့မှာနေထိုင်တဲ့မြမအရေးသုံးသက်သူဒေါက်တာတင့်ဆွေကတော့ဒီညီလာခံဟာအောင်မြင်တဲ့ညီလာခံတစ်ခုဖြစ်တယ်လို့ရှုမြင်ပါတယ
်ဒုတိယပင်လုံးညီလာခံပြီးဆုံးသွားတာဟာကျွန်တော်တို့ညီညာရေးပြည်တွင်းညီညာရေးရရှိအောင်နောက်တစ်ခါဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအတွက်ကြီးမားတဲ့ခြေလှမ်းကြီးဆိုတာကတော့ညင်းဖို့မလိုပါဘူးကျွန်တော်တို့အဲ့လိုပဲမြင်ပါတယ်ခင်ဗျာအများစုကလည်းအခြေအနေဒီကိုပြည်ကြတဲ့သဘောရှိပါလေခင်ဗျအဲအပြင်မှာလည်းတိုင်းသားပေါင်းစုံနေကြတယ်တိုင်းသားတွေကြားထဲမှာလည်းဟိုအမြင်ကတော့ဟိုမတူကြတာလေးရှိရပေါ့ဟို NRI အစိုးရအပေါ်မှာလည်းသူတို့ဟိုဘာပဲပြောပြတက်နေဆိုကြိုးစားတဲ့အဲအစိုးရတည်းရအထူးသဖြင့်တော့အောင်ဆက်စုကြည့်ဦးဆောင်မှုနဲ့ခြေလှမ်းအသစ်တွေကိုရှိပြီးသားခြေလှမ်းအူတမတာဦးတင်စင်လက်ထက်ကလှုပ်ထားတဲ့လမ်းကြောင်းကနေပြီးတော့ဆက်ပြီးတော့ ကြိုးစားတယ်လို့တွေ့နားရကြတယ်။အဲတစ်ချိန်ထဲမှာအားလုံးပြည်တဲ့တိုင်ဟိုတက်မတော်ဘူးတော့ဟိုဘာလဲမသိဘူးဆိုတော့မိခွန်းနဲ့ပဲဟိုသုံးသပ်ကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။
ညီလာခံတွေကိုနနစ်တခါကျင်းပရမယ်ဆိုတဲ့ NCA စာချုပ်ပါသဘောတူညီချက်အရတတိယအကြိမ်ညီလာခံကိုနောက်ထ6လအကြာမှာကျင်းပဖို့ယာယီသဘောတူလက်ခံထားကြပါတယ်ခင်ဗျ။
ကိုယ်စားဝင်လိုက်ပြောပြသွားတာပါရှင်။အခုမိုရာမုံတိုင်းသတင်းဘက်ကိုအလှည့်ပေးပါစေ။မြန်မာနိုင်ငံရခိုင်ကမ်းရိုးတန်းနားကနေရွေ့ရှားတိုက်ခတ်ခဲ့တဲ့မိုရာဆိုင်ကလုန်းမုံတိုင်းကြောင့်ရခိုင်ပြည်နယ်စစ်တွေမြို့နယ်မြို့တချို့မှာထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။မုံတိုင်းကြောင့်အသေးပြောက်ရှိတယ်လို့အခုချိန်ထိမကြားရသေးပေမဲ့စစ်တွေမြို့အပြင်ပူသီးတောင်မောင်တော်ရသေးတောင်မင်းပြမြေပုံပေါက်တော်ပုံနာကျွန်းစတဲ့မြို့တွေမှာလည်းအိမ်ခေါင်မိုးတွေလန်ထွက်တဲအိမ်တွေပြိုကျပျက်စီးတစ်ပင်တွေကျကြခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတော့ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိတဲ့ကောက်ဆက်ဘဇားခရိုင်မှာတော်တော်လေးပျက်စီးဆုံးရှုံးခဲ့တာကြောင့်ဒုက္ခသည်တွေအတွက်အခုကြီးအလွန်မင်းလိုအပ်နေတယ်လို့ကုလသမဂ္ဂကပြောခဲ့ပါတယ်။အပြည့်အစုံကိုမဆုမြမောင်ကဆက်ပြီးပြောပြပါမယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံရှေ့ဘက်ကမ်းခြေကိုစစ်တကောင်းမျိုးရဲ့မြောက်ဘက်ကနေဝင်ရောက်တိုက်ခတ်ခဲ့တဲ့မိုရာဆိုင်ကလုန်းမုန်တိုင်းကြောင့်မြန်မာနိုင်ငံရခိုင်ပြည်နယ်စစ်တွေမြို့နယ်အမျိုးတချို့မှာထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။တနင်္လာနေ့ညပိုင်းကစလို့အင်္ဂါနေ့မနက်ပိုင်းအထိတိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်စစ်တွေမြို့မှာအပျက်စီးတွေရှိခဲ့တာကိုမြို့ဖွံ့ဖြိုးတိုးတက်ရေးပရဟိတလုပ်နေသူတယောက်ဖြစ်တဲ့ကိုစစောထွန်းကအခုလိုပြောပြပါတယ်
။တနင်္လာနေ့ည9နာရီခွဲကနေပြီးတော့မှအင်္ဂါနေ့မနက်9နာရီလောက်ထိပေါ့နော်။တ냐လုံးတိုက်တယ်ခင်ဗျာ။သူချာရှိတခုကဒီတစ်ခါမုံတိုင်းကတော့နေပါအရှင်ချော်လိုက်ပြီးတော့မတခါအချင်းယူပြီးတော့မုံတိုင်းလာဆောင်းလိုက်အဲ့လိုမျိုးပေါ့ဟိုတိုက်တာပေါ့နော်နေချောင်းတွေနဲ့တင်းပြီးတော့မှဒီလေပြင်းရတဲ့ဒရက်ထိပ်တွေနေရာတွေပေါ့နော်အဲ့လိုနေရာတွေမှာဆိုလို့ရှိရင်တော့ဒီအခိုင်မှာဆောက်ရတဲ့အဆောက်အဦတွေမှာတော့မှအမိုးတွေလင်ထားရှိပြီခင်ဗျဆပင်းချောင်းတွေနေပြီးတော့မှဒီအစွက်ရုံအဆောက်အဦတွေအဲ့လိုမျိုးတွေပြောတာပါခင်ဗျအဲမျိုးစီပုံဖက်ကနေပြီးတော့မှလေကွေမရှိတဲ့နေရာတွေမှာတော့တင်းနေတော်တွေရောပစ္စည်းတွေကြားတယ်ခင်ဗျ
မြောက်ဦးခရိုင်မြောက်ဦးမြို့နယ်ထဲမှာလည်းဘုံကြီးကျောင်း၅ကျောင်းဌာနဆိုင်ရာအဆောက်အဦ၄လုံးစာတင်ကျောင်းဆောင်၅ဆောင်နဲ့လူနေအိမ်အလုံး20ပျက်စီးခဲ့တယ်လို့တရိတ်ဆန်တွေတည်ဆုံးခဲ့တယ်လို့အစိုးရကသတင်းထုတ်ပြန်ပါတယ်။အခုလိုရခိုင်ပြည်နယ်ထဲမှာရှိတဲ့တခြားမြို့တွေရဲ့အပျက်စီးတွေကိုလည်းစစ်တွေမြို့ကကိုစစောထွန်းကပြောပြပါတယ်
။မင်းပြအဲ့တော့မြေပုံပေါက်တော့ရသေးတောင်ပေါ့နော်။အဲ့ဒီမှာမှကျွန်တော်မြန်မာစားချမိတာကတော့ဒီသေးတောင်မှာပူပြီးတော့များတယ်လို့ကြားရခင်ဗျာ။ဘုဒ္ဓမောင်တော်လေးပဲဟိုတကယ်မှုတွေရှိခဲ့တယ်ပေါ့နော်တကယ်မှုဆိုတာအဆောက်အဦပစ္စည်းတွေပြောတာပါဒါပေမဲ့တခုရှိတာကဒီပေါက်တော်တို့ရေးတောင်ဖက်တွေမှာကျတော့မုံတန်းဝင်ပြီးတဲ့နောက်ပိုင်းမှာဒီဖုန်းလိုင်းတွေပြည့်တဲ့အခါကျတော့အဲတချို့တင်းရှဲတွေမရရှိတာလေဒါကြောင့်လည်းပဲဖြစ်ကြောက်ဖြစ်မိပေါ့နော
်မုံတန်းဆောင်ပျက်စီးဆုံးရှုံးမှုတွေနဲ့ကုညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးဒီကနေ့စစ်တွေမြို့ကိုသွားရောက်မယ်လို့သိရပါတယ်လောလောဆယ်စစ်တွေမြို့မှာလုံနေတဲ့ကယ်ဆယ်ရေးအခြေအနေကရောဘယ်လိုရှိပါသလဲ
လောလောဆယ်မှာတော့ဒီအစိုးရအဖွဲ့အစည်းတွေနဲ့ဒီချစ်နေတွေကတော့ရှင်းလင်းမှုတွေလုပ်တာလေနောက်ပြီးတော့မှဒီပြည်သူစီရင်တွေတော့ကောက်လာတယ်ဓမျိုးတွေတော့လုပ်တာကြားတယ်ခင်ဗျာ
အိမ်ခေါမိုးတွေဘာတွေလန်သွားတယ်တဲအိမ်တွေပြိုသွားတယ်ဆိုအဲ့ဒီဒုက္ခတွေကအခုလောလောဆယ်ဘယ်မှာသူတို့အနေလဲရှင
်မြတ်သားပြင်းကတော့နင်းစရာပေါ့နော်နင်းစရာမိသားစုတွေအိမ်နာရှင်တွေစီမှာပဲခုန်နေရတယ်ခင်ဗျာနောက်ပြီးတော့မှဒီမုံတိုင်းကတရားလုံးပေါ့နော်မနေ့ခုနကြီးတော့အထင်ကိုတိုက်ခဲ့ပြီးတော့မှဟိုနောက်ပိုင်းမှာမိုးဝါလေးနေနေပါတော့တယ်အဲလေတိုင်းလုံးဝလေးကြာတဲ့ခါကျတော့သူတို့ပြောလိုပဲအနေရမိသားစုတွေစီမှာပဲခုနကြီးရတယ်ခင်ဗျ
ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မြောက်အရှေ့မြောက်ဖက်ကိုဆက်ပြီးရွေးရှားသွားနေတဲ့မိုရာဟာကုန်းတွင်းမုန်တိုင်းငယ်အဖြစ်နဲ့တဖြည်းဖြည်းအားလျော့သွားလိမ့်မယ်လို့မိုးလေဝသနဲ့ဇလဗေဒဌာနကခန့်မှန်းချက်ထုတ်ပြန်ထားပါတယ်မိုရာမုန်တိုင်းအကျဉ်းချံအဖြစ်နဲ့ရခိုင်ပြည်နယ်မြောက်ပိုင်းချင်းပြည်နယ်နဲ့စကိုင်းတိုင်းတို့မှာလေတိုက်ခတ်မှုနဲ့နေရာအနှံ့မိုးရွာသွန်းမှုတွေဆက်ရှိနိုင်တယ်လို့မိုးလေဝသကျွမ်းကျင်သူတွေကခန့်မှန်းထားပါတယ်ချင်းပြည်နယ်ဟာခါဘက်မှာတော့မိုးအဆက်မပြတ်ရွာသွန်းမှုတွေကြောင့်မြေပြိုကျမှုတွေရှိခဲ့တယ်လို့လည်းသိရပါတယ်မိုရာမုန်တိုင်းတံကြောင့်မြန်မာနိုင်ငံထဲမှာလူအသေးအပြောက်ရှိတယ်လို့လောလောဆယ်မကြားရသေးပါဘူး။ဒါပေမဲ့အိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှာတော့6ရောက်ထက်မနည်းတည်ဆုံးခဲ့တယ်လို့သတင်းတွေကဖော်ပြကြပါတယ်။မုန်တိုင်းဝင်မလာခင်ဘင်္ဂလားဒေ့ရှ်နိုင်ငံအရှေ့ဘက်ကယိုရန်ဒေသမှာနေထိုင်သူသိန်းနဲ့ချီကိုတာဝန်ရှိသူတွေကဘေးကင်းရာပြောင်းရွှေ့ပေးခဲ့ပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိတဲ့ Cox's Bazar ခရိုင်ဘက်ကိုမုန်တိုင်းဝင်ခဲ့တဲ့အတွက်ဒုက္ခသည်စခန်းနှစ်ခုကယာယီတဲအိမ်တပေါင်းလောက်ပျက်စီးသွားတယ်လို့ Reuters သတင်းနဲ့မှဖော်ပြထားပါတယ်။မုန်တိုင်းထံခံရတဲ့ဒုက္ခသည်တွေအရေးစိုးရိမ်တယ်လို့နိုင်ငံတကာချက်ချေနီနဲ့လာချန်နီအဖွဲ့ IFRC တာဝန်ရှိသူ Matthew Cochrane ကSwitzerland နိုင်ငံ Geneva မြို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောကြားခဲ့ပါတယ
် We don't know what the impact has been but we're very very worried about what the impact will have been I've had some anecdote.
Mu nai na blao khan ya de so da ma ti ya de be me dukha yauk nai ne a che a ni a tai da chaung IFRC ga taik ko sait pu ba de thuro kho lon de niya ri a long pyet si twa de so de a twi me pyu nai de de tin de chu ya ba de dukha de sakan ni pat le ma ni thain ya tu ri ga a tor le so wa de a che a ni chaung ne dukha de de chu be lut aw kunyi pe ga ja ba de ti kai pyet si mu a tai da blao shi de le so da tong tat pho a phwe de khu twa ni ba bi ကြောက် ကောင်း လဲ ရောက် နေ လောက် ပါ ပြီ ဒါပေမဲ့ ဆက်သွယ် ရေး ခက် ခဲ နေ လို့ မသိ ရ သေး ပါဘူး မြန်မာ ဘက် က ထွက် ပြေး ခဲ့ ကြ ရ သူ တွေ အနေနဲ့ သူတို့ ဖာသာ ရပ် တည် နိုင် ဖို့ အခြေ အနေ မရှိ သလောက် ဖြစ် ပါတယ် လာကြန်း အဖွဲ့ UNHCR နဲ့ ဒေသ ခံ အဖွဲ့ တွေ က အတက် နိုင် ဆုံး ကူညီ ထောက် ပံ့ မှု တွေ လုပ် ပေး နေ ပေမဲ့ အခု အချိန် မှာ တော့ ဘယ် တော့ မှ နဲ့ မတူ တဲ့ အကူအညီ တွေ လိုအပ် နေ ပါတယ်
တရီလင်္ကာ နိုင်ငံ မှာ တော့ Mora Cyclone မုန် တိုင်း ကြောင့် သေ ဆုံး သူ 180 လောက် ရှိ တယ် လို့ အစိုးရ က ပြော ပါတယ် Bangladesh ကို တိုက်ခတ် ခဲ့ ပြီး အရှေ့မြောက် ဘက် ကို ဆက် ရွေ့ သွား နေ တဲ့ Mora မုန် တိုင်း ဟာ အာရွာ သွား တဲ့ အတွက် အိန္ဒိယ နိုင်ငံ အရှေ့မြောက် ပိုင်း မှာ တိတ် ပြီး ထိခိုက် မှု ရှိ နိုင် မှာ မဟုတ် ဘူး လို့ အာတန် ပြည်နယ် က သဘာဝ ဘေးဒဏ် စီမံ ခန့်ခွဲ ရေး တာဝန် ရှိ သူ က အင်္ဂါ နေ့ တော့ က ပြော ကြား ခဲ့ ပါတယ် ရှင်
မဆု မြတ် မွန် ပြော ပြ သွား တာ ပါ ရှင် လေးရင်မော်ကနေ ပြည့်စင် မှု ကြိုးစားရင်း လေးရင်မယ်ရဲ့ လက်ကိုပါ ကိုက်ခဲ့တဲ့ ကိစ္စနဲ့ ဖန်စီ တရား ဆွဲခံ ထားရတဲ့ ကရင် ဒုက္ခသည် အမျိုးသားစီကို သူ အမေရိကန် ကို လာဖို့ တာဝန် ယူ ခေါ်တဲ့ အဖွဲ့စီက တာဝန် ရှိသူတွေ အင်္ဂါနေ့က သွားရောက် တွေ့ဆုံခဲ့ပါတယ် တွေ့ဆုံမှု အတွင်း သူတို့ ဘာတွေ ပြောဆိုခဲ့ကြသလဲ ဆိုတာကို ဆက်သွယ် စုံစမ်း ထားတဲ့ ရှားဖောင်က တင်ပြပေးပါမယ် ရှင်
American ပြည်တော်စု မြောက် ကရိုလိုင်းနာ ပြည်နယ် Charlotte မြို့ရဲ့ ဘဟု အကျဉ်းထောင်မှာ ဖန်စီ ထိန်သိမ်းခံ ထားရတဲ့ အသက် 22 နှစ် အရွယ် ကရင် ဒုက္ခသည် ကို ထွန်းလုံ စိန်စီကို အင်္ဂါနေ့က သူ American ကို လာဖို့ တာဝန် ယူ ခေါ်ခဲ့တဲ့ ဘာသာရေး အဖွဲ့အစည်း တစ်ခု ဖြစ်တဲ့ Episcopal Migration Ministry အဖွဲ့က တာဝန် ရှိသူ တဦး အပြင် 10 နှစ် တဦး နဲ့ ဘာသာ ပြန် လို့ သွားရောက် တွေ့ဆုံခဲ့ပါတယ် သူတို့ သွား တွေ့ခဲ့တဲ့ အကြောင်း နဲ့ ပတ်သက် လို့ အတူ လိုက် ပါ သွားတဲ့ ဘာသာ ပြန် ကိုစော ခုထု က အခု လို့ ပြော ပြပါတယ်
95 လောက် မှာ သူနဲ့ တွေ့တယ် ကျွန်တော် ထင်တာ minute 40 လောက် တော့ စကား ပြော ဖြစ်တယ် သူ ထောင်ထဲ မှာ နေရတာ တော့ တော့ မဟုတ် ဘူး ဖြစ်တယ် ဒါပေမဲ့ သူ ပြောရတာ သူ ချမ်းတယ် ပေါ့ နော် သူရဲ့ အထက် မှာ ရှိတဲ့ ဟို ဝတ်စုံ မှာ သူ ဝယ် ရတော့ လေ အဲ့ဒါ လေး ပေါ့ အဲ့ဒါ သူ ဘယ်တော့ ထွက်ရမယ် လို့ မလဲ ပေါ့ နော် အဲ့ဒါ ပြန် မေးတယ် ဒီက attorney ကလည်း သူ ခဏ လေး နေ ပြီ ပေါ့ သူ အကောင်းဆုံး စူးစမ်း ပေးပါမယ် ဆိုပြီးတော့ ပြောတယ်လေ သူက သူ့ အမိနဲ့ ပဲ ဆက်သွယ် ချင်တာ ဒါပဲ ပြောနေတာလေ နောက်တစ်ခု က ဘာကြောင့် ဘလို့ ဖြစ်ခဲ့လဲ ဆိုတာ သူ မပြောနိုင်ဘူး သူကိုယ်တိုင်လည်း ပြောတယ် သူ ထိုင်းမှနေတော့လည်း စေးပိုင် တောက်ရတယ် တခါလေး ကြည့် သူ ကမမတ်မိတာလည်း ရှိတယ် ဆိုတော့ တခါလေး ဖြစ်တတ်တယ် သူကို သူ ပြောတယ်လေ ဇန်နာကတော့ သူ့ မှာ ဒီ မှာ အမျိုး ရှိတယ် သူ့ရဲ့ ဟို ဝင်ခွဲ တွေ ရှိတယ် လို့ ပြောတယ် ဒါပေမဲ့ နာမည် မေးတော့လည်း သူ တိကျ မပြောနိုင်ဘူး နောက် သူ့ အမေ ကတော့ ထိုင်းမှာ နော် ခက်မှာ ကျင်းခဲ့တယ် ပြီးတော့ သူ့ ညီမ လည်း လာမယ် လို့ ပြောတာပဲ နောက် တစ်လ ကျရင် အဲ့လို ဆို သူ ပြောတယ်လေ သူက တော့ မဲလာတာ သူ အင်္ဂလိပ် လို တလုံး နှလုံး ပြောတဲ့ ပုံစံ ကတော့ နှစ်ပတ် ကြောင်း နေခဲ့တယ် ထင်တယ်
သူ ဘာ ကြောင့် လေရင်ဘော က နေ ပြေးစင် ခဲ့ ရတယ်လဲ ဆိုတာ ကို သိ ရ ဖို့ ပြီး ခဲ့ တဲ့ တောက်ကြာ နေ့ က ယုံ ထုတ် ခဲ့ ပေမဲ့ အင်္ဂလိပ် စကား သိပ် မ ပြော တတ်တဲ့ သူ အတွက် စကားပြန် မ ရှိ တာ ကြောင့် သူ အမှု ကို ဇွန်လ 1 ရက် ကြာတာ ပတိ နေ့ မှာ ရက်ရှု ဆိုင် ခဲ့ ရ တာ ဖြစ် ပါတယ် ကို ထွန်းလုံ စင် ရဲ့ အမှု နဲ့ ပတ်သက် လို့ ကို စော ခုထု က အခု လို့ ပြော ပြ ပါတယ်
အခု အမှု က ဒီ မှာ ရှိ တဲ့ ထော်နေ ရက် နေ လိုက် ပေး တယ် သူ က federal က ကိုင် တဲ့ အတွက် state department ထိ ရောက် သွား တယ် နေ တော့ သူတို့အဲ့ဒါနဲ့ lambda ဆက်သွယ်ကြတယ် FBI ပါဝင် လာတဲ့ အတွက် အဲ့ဒါ နည်းနည်း လေး တော့ ခက်ခဲတော့ရှိ ဒါပေမဲ့ သူတို့ရောက်အောင် လုပ်ပေးမယ် လို့ ပြောတယ် ကျလို့ သူ ထွက်လာခဲ့ ဒီ ရှိ ဒီ သူ အမှု က မ ပြီး သေး တဲ့ အတွက် ဒီ Charlotte မှာ ပဲ သူတို့ ခုခု season ပေးရမယ် ပေါ့ နော် ဒါပေမဲ့ ချစ် နေရ သူ အဲ့ ခါမှ မ ထား ချင် တော့ ဘူး တဲ့ အပြင် မှာ ပဲ တနေရာ ထား ဖို့ season နေတယ် ပေါ့ နော် ချစ် တစ် ဘက် မှာ သူတို့ ရောက်အောင် ထုတ်ပေးမယ် လို့ ပြော ဘာလို့ ဆို အဲ့ ထဲ မှ ထား လေ သူပိုဆိုးလာလေ ဖြစ်နိုင်တယ် တဲ့ medical record တွေ ပါလေ သူတို့ မ ကြည့်ရ သေး တဲ့ သူတို့ အဲ့ဒါ ကြည့် ရအောင် မယ် လေ
သူအပြင်မှာထားခြင်းတယ်တာဝန်ယူမဲ့လူရှိပေါ့နော်ရှင်နေရထားခြင်းတယ်တာဝန်ယူမဲ့လူကလည်းသူ့ကိုအမြဲတမ်းကြည့်နေရမှာပုံစံဖြစ်နေတာကွာဓာတ်ပုံမှာမြင်တွေ့ရတဲ့ကိုထွန်းလုံစင်ရဲ့လက်ပင်ပေါ်မှာထိုးထားတဲ့တက်တူးတွေနဲ့ပတ်သက်လို့လေကိုစောခုထုကအခုလို့ပြောပြပါတယ်သူ့လက်ပင်မှာသူကပစ်ပင်ပေါ့နော်ပစ်ပင်ကတော့သူရဲ့ပင်းစည်းပဲရှိတယ်ပြီးတော့ငှက်ကလေးတစ်ကောင်ကပြန်နေတာပ မြို့အနီးမှာရှိတဲ့မဲလာတုတ်ကတဲ့စခန်းကနေလာခဲ့တာဖြစ်ပြီး American သမ္မတ Donald Trump လက်ထက်မှာပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့သမ္မတအမိတ်ကြီးညာခြေကြောင့် မြန်မာ ဒုက္ခသည်အပါအဝင် ဒုက္ခသည်ခေါ်ယူလက်ခံမှုတချို့ဆိုင်းငံ့ခံခဲ့ရပြီမဲ့ သမ္မတရဲ့အမိတ်ကြီးညာချက်ကိုပြည်ထောင်စုယူကန်တရားရုံးကပယ်ချခဲ့ပြီးတဲ့နောက်မှာတော့ ဒုက္ခသည်တွေပြန်လည်ဝင်ခွင့်ရခဲ့ပြီး အဲ့ဒီအထက်မှာကိုထွန်းလုံစိန်လက်တူအပါအဝင်ဖြစ်ပါတယ် ယူအန်အေစီအိုင်ရဲ့စီးရင်ရ2019ခုနှစ်အတွင်းထိုင်းနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုလာရောက်ခြေကျနေထိုင်တဲ့ဒုက္ခသည်ဦးရေတရ95ခုနှစ်ဦးရှိတယ်လို့ဖော်ပြထားပါတယ်။ကိုထုံးလုံးစင်ဟာမေလ20ရက်နေ့ကမြောက်ကယ်ရိုလိုင်းနာပြည်နယ်ရှာလော့ဒေါဂလပ်စ်နိုင်ငံကလေဆိပ်ကနေ CR-J202ကြက်လျင်မျိုးစားနဲ့အမေရိကန်လေကြောင်းလိုင်းအေအေခီးစဉ်အမှန် 5242မှာလိုက်ပါပြီ။သူအခြေကျနေထိုင်မဲ့ညူပန်းမြို့ကိုသွားဖို့အတွက်လေယာဉ်ထဲကိုရောက်ရှိပြီးတဲ့နောက်မှာထိုင်းနေရာကထလေယာဉ်တကမကြီးစီသွားပြီးဖွင့်ဖို့စူးစမ်းချိန်မှာလေယာဉ်မဲနဲ့တခြားခီးတဲ့အူကသူ့ကိုတားဖို့စူးစမ်းချိန်မှာပဲလေယာဉ်မဲရဲ့လက်ကိုပါကိုက်ပြီးလေယာဉ်ပြေးလန်းဖို့ကိုပြေးဆင်းပြီးထွက်ပြေးခဲ့တာ Wagera Pipi, Tu Jijani Time Kenji Mukit and Yuban Yugu Tama Pibarishin.
Shapam, Pjabjagarabashe. Milanasa Goyan Niha, Tonsanga Umia, American Tamdajo, Eskinidia, Nitti, Tatayapi, Munichabare, Tamrata Dan, Tonni Dawin Tasanga, Biran now, Tongoya Chasa, Tongunima, Tu Loja Makayagi, American Tamine, Yinti, Mu Yarima, Tuha, the Mu Tujaza, Sanya Nangetuba, Saladiga Hook, Suzi Timjatare, Tamarakanidi, Jankoa, on Apjabiba Mission.
I was in college when that happened.
There's
a myth around him. And he died very young.
We
observe today not a victory of party.
President Kennedy led with a steady hand, defusing the most perilous moment of the Cold War.
ဒီလအစောပိုင်းနှုန်းကသမရဥပမာဟာသမရကနေဒီစာကြည့်တဲ့ဖောင်ဒေးရှင်းကပေးရတဲ့ပရိုဖိုင်းအင်ကာရေ့ချ်ရဇန်တက်တီရှင်စုကိုရရှိခဲ့ပါတယ်။လူတွေအကြိုက်မျှော်လိုက်ပြီးလှုပ်ဆောင်တာတဲ့လူအများစုကြီးကောင်းကျိုးအတွက်ဦးစားပေးစဉ်းစားလုပ်ကိုင်တဲ့နိုင်ငံရေးခေါင်းဆောင်တွေကိုအခုလိုစုရွေးချယ်ကြီးမြင့်တာဖြစ်ပါတယ်ခင်ဗျာ။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA ကနေလှိုင်းဒိုမီတာ24 32နဲ့40တို့ကနေဆက်ပြီးထုတ်လွှင့်ပေးနေတဲ့ဗိုလ်ရူးနေနှစ်ပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်။အရင်ဆုံးမှာကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းကောက်နှုတ်ချက်တွေကိုနားဆင်ရဖို့ရှိပြီးမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူ
ခွင့်တော်ခွင့်မရှိမိဒီကမှာခွင့်မထွက်ရဆိုတဲ့အတုံးတုံးခါခုနကအာနာတန်လေးလေးပါရဖို့ကျွန်တော်တို့ကဓာကြီးကိုပြန်ပြင်ဖို့စူးစမ်းကြပါတယ
်ပြည်ထောင်စုညီလာခံမှာပြည်ထောင်စုကနေခွဲမထွက်ရဆိုတဲ့ကိစ္စအတော်လေးဆွနွေးကြတဲ့အပေါ်မှာခွဲထွက်တဲ့မထွက်တဲ့ဆွနွေးကြတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းကိုပြန်လည်ထုတ်လွှင့်ပေးဖို့ရှိပါတယ်ရှင်ဒီလိုစီစဉ်တွေကလေးကမှအခုရင်ဆုံးတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းစာမားတွေကိုမူလာဆောင်ပါရှင်အဘော်မပြက်ဥကျော်ဇန်တာကကောက်နှုတ်စူးစီးတင်ဆက်ပေးထားတာကိုနားဆင်ကြရအောင်ပါရှင်
အရှတ်တရဲ့အနာဂတ်စီးပွားရေးအခြေချဖြစ်လာနိုင်တဲ့လားဆိုတဲ့ကောင်းစဉ်နဲ့ Asia Times မှာ Ellie Maxler ရေးသားထားတာကိုဥစွာတင်ပြလိုပါရယ်။ OBOR လို့ခေါ်တဲ့ပူလန်မတ်စီမံကိန်းအတွက်တရုတ်ဘက်ကရိုက်ကူးပြသတဲ့ဗီဒီယိုတစ်ခုမှာဆီရုံကစင်ကာပူနဲ့လက်ရှိစင်ကာပူ၊ဟောင်ကောင်၊တိုင်ဝမ်တို့ရဲ့ဟိုရှီရာဓာတ်ပုံနဲ့အခုခေတ်ဓာတ်ပုံတွေကိုနှိုင်းယှဉ်ပြသထားပါရယ်။တရုတ်တို့က CNN ကြားတဲ့ရခိုင်ပြည်နယ်ကြောက်ဖြူတွေသားကိုဖွံ့ဖြိုးတိုးတက်တဲ့စစ်ကမ်းဖြစ်အောင်ပြောင်းလဲဖို့စီစဉ်နေပါရယ်။ဒီနေ့စကန်နေနဲ့အထူးစီးပွားရေးဇုံတည်ဆောက်မှာဖြစ်ပါတယ်။အခုကိုပဲရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းတွေဖောက်ပြီးတရုတ်ကုန်းတွင်းနေသားကိုတင်ပို့နေပါပြီ။ဒီစီမံကိန်းညာရခိုင်စစ်တပိုင်းအစိုးရလက်ထက်ကတုံ့ဆိုင်နေခဲ့ပေမဲ့တရုတ်နဲ့စီးပွားဆက်သွယ်မှုတိုးမြင့်ဖို့လိုလားဟန်ရှိတဲ့ NLD အစိုးရလက်ထက်မှာတော့ပြန်လည်ဆက်တင်နေပါပြီ။သုံးသပ်သူတချို့ကတော့ကြောက်ဖြူစီမံကိန်းဟာမြေဆုံစီမံကိန်းအတွက်အစားထိုးပေးရတာဖြစ်တယ်လို့ဆိုကြပါတယ်။ရခိုင်ကသဘောတူထားတဲ့ပိုင်ဆိုင်မှု 50-50 စီခွဲဝေတဲ့ကိစ္စအစားတရုတ်က85ရာခိုင်နှုန်းအထိတောင်းခံလာတာကိုကြည့်မယ်ဆိုရင်ဒီစီမံကိန်းဟာတရုတ်တို့ရဲ့မဟာဗျူဟာအကျိုးစီးပွားအတွက်ဘလောက်အရေးကြီးလဲဆိုတာပြသနေပါတယ်။ဘင်္ဂလားဒေ့ရှ်ကစစ်တကောင်၊သီလင်္ကာကကိုလံဘို၊ပါကစ္စတန်ကဂွာဒါဒိုနဲ့တဆက်ထဲကြောက်ဖြူဟာလည်းပဲတရုတ်ဒေသသတင်းဗောတွေခုနာရဖြစ်လာလိမ့်မယ်လို့တချို့ကသုံးသပ်ကြပါတယ်။ဒါပေမဲ့ဒေသခံတွေပေးစာရမှုကပိုက်လိုင်းကိစ္စနဲ့ကိုအတော်များပြနေပါပြီ။ပွင့်လင်းမြင်သာမှုမရှိတဲ့ဒီစီမံကိန်းဟာဒေသခံတွေဖယ်ရှားခံရတဲ့ကိစ္စသဘာဝပတ်ဝန်းကျင်ပျက်စီးတဲ့ကိစ္စတွေကိုလုံးဝဂရုမစိုက်ပဲသူတို့စီမံကိန်းပြီးဖို့တခုတည်းကိုသာအဓိကထားလှုပ်ဆောင်နေကြတယ်လို့လူခွင့်ရေးအဖွဲ့တွေကထောက်ပြကြပါတယ်။ဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းငါးဖန်လုပ်ငန်းကိုလည်းရောကြီးပေးပြီးရပ်တန့်စေပါတယ်လို့ International Commission of Jurists လို့ခေါ်တဲ့ဥပဒေပညာရှင်အဖွဲ့ကဆိုပါတယ်။တည်မြေဆုံးရှုံးရတဲ့တောင်ကုလသမားအများစုဟာဒေါ်လာ1000လောက်ရောကြီးကိုလက်မခံလို့ကြပါဘူး။ဒီလိုထပ်ဖြစ်လာအောင်ပဲစိုးရိမ်မှုတွေကတော့အခုမြေဧက4000ကျော်သတ်မှတ်ပေးထားပြီးဖြစ်တဲ့အထူးစီးပွားရေးဇုံကြောင့်ပုံမူကြီးထွားလာနေပါတယ်။နေရာဖယ်ရှားခံရတဲ့ဒေသခံ2000အတွက်ကြီးမားတဲ့လူခွင့်ရေးချုပ်ဖောက်မှုတွေဖြစ်လာနိုင်ပါတယ်။ဒီမိုကရေစီပေါက်ဆမြန်မာနိုင်ငံမှာအခြေခံအဆောက်အဦမကောင်းနှိပညာခေါင်းပါတဲ့အတွက်တမူထူးခြားတဲ့စီးပွားရေးဖွံ့ဖြိုးမှုလုပ်ငန်းတွေအထောက်အပံ့တွေလိုအပ်ပါတယ်။တရုတ်အထူးစီးပွားရေးဇုံကြောင့် CN နွမ်ပါတဲ့ရခိုင်ဒေသမှာလာဇာနဲ့အလုတ်ကင်တွေထောင်နှင်းချီပြီးတော့ဖန်တီးလာနိုင်မှာဖြစ်ပါတယ်။ရေနံပိုက်လိုင်းကလည်းနိုင်ငံဗန္ဓာအတွက်အခွန်ငွေနှစ်စဉ်13.8သန်းရေနံစိမ့်တဒန်စီအတွက်ဒေါ်လာနှုန်းနဲ့နှစ်စဉ်တန်ချိန်ပေါင်း22သန်းတို့အတွက်ရရှိမှာဖြစ်တဲ့အပြင်တဘာဝဓာတ်ငွေပိုက်လိုင်းကပထမနှစ်30အတွက်ဒေါ်လာသန်းပေါင်း3000ရရှိမှာဖြစ်ပါတယ်။နိုင်ငံတကာဥပဒေပညာရှင်တွေကတော့ဒီစီမံကိန်းမှာတရားဥပဒေစိုးမိုးမှုကင်းမဲ့ပြီးအထူးစီးပွားရေးဇုံအတွက်ဥပဒေကိုလိုအပ်သလိုပြင်ဆင်ဖို့ထောက်ခံတင်ပြထားကြပါတယ်။ဗလိုက်မှုရှိတဲ့စုတွေစီ Renault Agato ကတော့သမိုင်းကိုသင်ငန်းစာယူတတ်ကြမယ်ဆိုရင်မြန်မာကောင်းဆောင်တွေဟာတရုတ်ရဲ့ဆွဲဆောင်မှုတွေအတွက်တွန်းဆုတ်ကြလိမ့်မယ်လို့ပြောကြားထားကြောင်းကြေညာထားပါတယ်ခင်ဗျာ။လိန်ပိုင်းဆိုင်ရာနှောက်ယှက်မှုမြန်မာအမျိုးသမီးတွေရဲ့ကြင်စာဆိုတဲ့ခေါင်းစဉ်နဲ့ Bangkok Post မှာစွန့်နိုင်ကြေညာထားတာကိုဆက်လက်တင်ပြလိုပါတယ်။စေချောင်းသူလေးတူရဲ့တင်ပါကိုဘတ်စကားပေါ်မှာအမျိုးသားတူကကင်တာဘီလူတွေပါမှဝင်ပြောကြပါဘူးရှစ်ဆယ်ရာခိုင်နှုန်းကျော်အမျိုးသမီးတွေကဒီလိုစော်ကားမှုမျိုးခံရတယ်လို့ဆိုပါတယ်လွန်ခဲ့တဲ့10နှစ်လောက်ကတော့အမျိုးသမီးတွေဟာဒါမျိုးကိုမပြောရရပါဘူးအခုတော့ပြောလာကြပါပြီဒါပေမဲ့မပြောင်းလဲသေးတာကမြန်မာလူအတိုင်းဝန်အများစုရဲ့အမြင်ပဲဖြစ်တယ်လို့ကုလသမဂ္ဂဝန်ထမ်းလူဖြစ်သူ Janet Jackson ကဆိုပါတယ်လိမ်မိုင်းဆိုင်ရာနှုတ်ဆက်မှုအတွက်ခိုင်မာတဲ့တရားဥပဒေရှိပေမဲ့ ဥပဒေကိုအကောင့်ထဲပေါ်မှုစိတ်အာနယ်လွန်တယ်လို့အမျိုးသမီးရေးလှုပ်ရှားသူတွေကထောက်ပြကြပါတယ်။ဒီကိစ္စတွေဟာအမျိုးသမီးရေးစွန့်ရည်မြင့်တင်နိုင်ရေးအတွက်အဟံတာဖြစ်ပါတယ်။မြန်မာအမျိုးသမီး90ရာခိုင်နှုန်းကျော်ဟာစီးပွားရေးမှာတက်တက်ကြွကြလှုပ်ဆောင်နေကြတာဖြစ်ပါတယ်။ဒီလိုလိမ်မိုင်းဆန်ရအပါအဝင်အနှောက်အယှက်တွေကြောင့်အမျိုးသမီးတွေကိုဘေးထွက်စီပြီးသူတွေရဲ့ဂုဏ်သိက္ခာကိုလည်းထိခိုက်ကြဆင်းစေပါတယ်။ Janet Jackson ကတော့ဒီလိုစော်ကားနှောက်ယှက်ခံရရင်ချက်ချင်းဆက်သွယ်တိုင်ကြားနိုင်မယ်အရေးပေါ် hotline တစ်ခုထားရှိဖို့ဒါအပြင်ဒီကိစ္စမျိုးကိုချက်ချင်းတုံ့ပြန်ဆောင်ရွက်နိုင်အောင်ရင်မောင်းတွေရင်နောက်လိုက်တွေကိုထိရောက်တဲ့လုပ်ပိုင်ခွင့်ပေးသင့်တယ်လို့အဆိုပြုထားကြောင်းရေးသားတင်ပြထားပါတယ်ခင်ဗျာ
အခုဆက်လက်နားဆင်လေ့လာကြရမယ် American Style Indian အတုံးမနက်ခင်းအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်းကစီစဉ်ပို့ချထားပါတယ်ရှင်
ဒီကိမနဲ့တင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီဘယ်ကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုတဲ့သဝိုက်ဒီဘယ်ကိုမရှင်းပြမီဒီအသုံးဆင်းတက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကစမကာမီအမှုပညာတဲ့တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူတည်မှုတစ်ခုကပြောင်းပြန်ဆုတောင်းပေးဖို့ပဲဖြစ်ပါလေ။ဥပမာ break a leg ခြေတော့ကျိုးပါစေလို့ဆုတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအတိပဲယူပြီးဒီပွဲကမဲ့လူကိုကန်ကောင်းပါစေအောင်မြင်ပါစေလို့ဆုတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေ။တတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုတဲ့ twice ဒီပေကတော့ကိုယ်ကိုကန်ကောင်းပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါတယ်။ဒီနေရာအဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီတော့ပြတ်တယ်လို့ George ကပြတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg everybody.
ဒီညကမယ်ပွဲကကျွန်တော်တို့ရဲ့ပထမအဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကံကောင်းပါစေလို့ဆုတောင်းပါတယ်လို့ကြည်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကံကောင်းပါစေ အဆင်ပြေပါစေ လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်စီစဉ်ပို့ချခဲ့တာပါရှင်။အခုဆက်ပြီးတော့နားဆင်ကြမှာကတော့ကုသညွတ်ဦးကမကတာပြုထုတ်လွှင့်ခဲ့တဲ့ပြည်ထောင်စုကခွဲထွက်တင်မတင်ဆိုတဲ့အကြောင်းအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းဆွေးနွေးကပြန်လည်ထုတ်လွှင့်ချက်ပဲဖြစ်ပါရရှင
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ပြီးခဲ့တဲ့ဒီညဉ့်ဉန်းကြီးလာကန်အတွင်းမှာဒီအခြေတင်ဖြစ်ခဲ့ရတဲ့စကြရတစ်ခုနဲ့ပတ်သက်ပြီးတော့ခြေခံဆွေးနွေးမှာပါပြီးခဲ့တဲ့ညဉ့်ဉန်းကြီးလာကန်အတွင်းမှာပြည်အောင်စုကနေပြီးတော့ခွဲမထွက်ရဆိုတဲ့အသုံးနှုန်းအပေါ်မှာတက်ရောက်လာတဲ့ကုသလေတွေကြားမှာတော်လေးကိုခြေတင်ဆွေးနွေးခဲ့ရပြီးတော့အဆုံးမှာသဘောတူညီချက်နဲ့မရဘဲနဲ့ညီလာကန်ကိုအဆုံးသတ်ခဲ့ရပါတယ်ဖွံ့ဖြိုးပြီးတော့ဒီမိုကရေစီရှင်သန်မဲ့ပြည်အောင်စုတည်းရဲ့သဘောတူဖွဲ့စည်းကြဖို့ရာဒီခွဲထွက်ခွင့်ရှိရမယ်ဆိုတဲ့သဘောထားသင့်သလားခွဲမထွက်ရဆိုတဲ့အာမခံချက်ပဲထားတယ်လားဒီအသုံးနှုန်းကိုအလေးပေးဆွေးနွေးနေခြင်းအဖြစ်ရောလက်ရှိလုပ်နေတဲ့ညီငယ်ကြီးလုပ်ငန်းစဉ်တွေရှေ့ဆက်ဖို့တကယ်ပဲထိအောင်သုံးတဲ့ပါမလားဒီကြောင့်ကျွန်တော်တို့သုံးသပ်ဆွေးနွေးမှာပါအဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်၃ဖိတ်ခေါ်ထားပါတယ်တဦးကတော့ဒေါက်တာအေးမောင်ဖြစ်ပါတယ်လက်ရှိပြည်သူ့လူထုကုသလေဖြစ်ပါတယ် AMP ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်နောက်တဦးကတော့ဦးအောင်မိုးစောဖြစ်ပါတယ်လူပောင်တက်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဖြစ်ပါတယ်နောက်တဦးကတော့ကိုတီဟတွေးပါကိုတီဟတွေးကတော့ NHK ဗဒင်းဌာနရဲ့တရင်တော်သူဖြစ်ပါတယ်လက်ရှိဒီညီငယ်ညီလာကမှလည်းတခြားလုံးတရင်ယူခဲ့တဲ့သူတူဦးဖြစ်ပါတယ်ကျွန်တော်အရင်ဆုံးဒေါက်တာအေးမောင်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာအေးမောင်ခင်ဗျအခုဒီပြီးခဲ့တဲ့ညီလာကနေ့မှာကျွန်တော်ခုနကပြောသလိုပြည်အောင်စုကနေပြီးတော့ခွဲမထွက်ရဆိုတဲ့အသုံးနှုန်းတကယ်တမ်းပြောတော့ဒီစကလုံးက NCA ထဲမှာလည်းပါထားပြီးသားပါတော်လေးချစ်တင်ဖြစ်တယ်လို့ပြောပါတယ်ခင်ဗျအဲ့တော့အတိအကျဖြစ်ကြတဲ့ကိစ္စကတိုင်းတက်စစ်တက်မတော်ဘက်ကလားအစိုးရဘက်ကလားဘယ်လိုအခြေအနေရှိလဲဆိုတာလေးပြောပြပြီးပါဦး
တ
ဒီသုံးလုံးကအနှုတ်လက္ခဏာဆောင်နေဆိုတဲ့သဘောပါအဲ့တော့အပေါင်းလက္ခဏာဆောင်အောင်ကျွန်တော်တို့နော်ပြောင်းသုံးတဲ့နေဆိုရဲ့အမြင်နဲ့ပဲဆွေးနွေးကြပါတယ်အဲ့တော့ခွဲတွက်ခွဲမရှိမိဒီကာမှာခွဲမထွက်ရဆိုတဲ့အသုံးလုံးဟာခုနကအာဏာတန်လေးနဲ့ပါရာဖို့ဆိုတော့ကျွန်တော်တို့ကဓာကြီးကိုပြန်ပြင်ဖို့စူးစမ်းကြပါတယ်ဥပမာဒန်းတူကြီးကိုပိုင်းကြားထမ်းခွင့် ဒီမိုကရေစီနဲ့ဖက်ဒရယ်စ်နဲ့ကိုကျင့်သုံးနေသမျှကာလပတ်လို့ပြည်ထောင်စုမှာခွဲထွက်ခြင်းရှိစေရဆိုတာမျိုးနဲ့ပြန်ပြင်ဖို့လေအင်အားစုတွေကကြိုးစားကြပါတယ်။အဲ့တော့လေခွဲမထွက်ရဆိုတဲ့အသုံးနှုန်းကိုမသုံးနိုင်ရင်ကိုပိုင်အုပ်ချုပ်ကိုပိုင်ကြားထမ်းပိုင်ခွင့်နဲ့ပတ်သက်တဲ့ကဏ္ဍတွေကျွန်တော်တို့ဆွေးနွေးလို့မဖြစ်ဘူးဆိုတဲ့သဘောနဲ့ဂျူပီတီဂျီဖက်မှာတိစုံမှုဖြစ
ို့ဖြစ်သွားပါတယ
်ကျွန်တော်အဲ့မှာတစ်ခုမေးချင်တာကတကယ်တမ်းကျွန်တော်တို့သိထားသလောက်တိုင်းသားချုပ်ရဲ့ခံယူချက်မှာလဲပြည်တော်စုကနေပြီးတော့ပြည်တော်စုတစုကခိုင်မာဖို့အတွက်ဆိုရှင်ပြည်တော်စုကနေခွတ်ထွက်လူကခွတ်ထွက်ခွင့်ရှိရမယ်ဆိုတဲ့အယူဆရှိပါတယ်အဲ့တော့ဒီအခြေတင်ဖြစ်တာကအနှစ်သာရရအယူဆဖြစ်တာလားသကလုံးတက်တက်ပဲလားဘယ်လိုများဖြစ်တာလဲခင
်ဗျဟိုအနှစ်သာရပါပါတယ်ခွေးထွက်ခွင့်မရှိစေရဆိုတဲ့အတုံးနှုံးရဲ့နောက်မှာခွေးထွက်ခွင့်မရှိလောက်နိုင်အောင်ကျွန်တော်တို့တော့နှစ်ပေါင်း80လောက်ကပေးထားကြတဲ့ဂတိပေါ့ဒန်းသူခွင့်ရေကိုပိုင်းအုပ်ချုပ်ကိုပိုင်းကတ်တန်းခွင့်ကိုတော့ပေးခြင်းဒီခွေးမထွက်နိုင်တော့အောင်စီနောက်ဝင်ဖြစ်တယ်ဆိုတဲ့တပိုးပါတနည်းအားဖြင့်ခွေးထွက်ခြင်းဒီဒီတောင်စုကိုတည်ဆောက်နိုင်အောင်အင်အားတစ်ခုဖြစ်တယ်ဆိုတဲ့အမြင်တွေရှိပါတယ်ဥမာရှမ်းဖက်ကလည်းပြောပါတယ်ကျွန်တော်တို့ဒီဂျေထောင်စုမှာဒီတောင်စုကိုချစ်လွန်းလို့နော်လွတ်လပ်တဲ့နိုင်ငံတစ်ခုဖြစ်ကျွန်တော်တို့တောင်တန်းသားတွေဟာနေတိုင်းနိုင်ခဲ့ပါလေနဲ့ဒီတောင်စုကိုချစ်လွန်းလို့ဒီပြည်တော်စုမှာအတူတူပေါင်းနေထိုင်လာခဲ့တာနှစ်ပေါင်း80ရှိပြီခွေးထွက်ခွင့်ကိုမတောင်းခဲ့ဘူးသို့တော့ခွေးထွက်ခွင့်ဆိုတဲ့ကဏ္ဍမပန်းနိုင်တော့အောင်ကျွန်တော်တို့ပြည်တော်စုစစ်မှန်တဲ့ပြည်တော်စုဒန်းသူခွင့်ရေးဒီနေ့ထိမရနိုင်တဲ့အနေအထားဖြစ်တဲ့အခါမှာအဲ့ဒီမရနိုင်တဲ့အနေအထားကိုဆောင်ရွက်ပေးခြင်းဒီပြည်ရင်မခွေးထွက်ခြင်းတော့အောင်ဒီမှာမဖြစ်တယ်ဆိုတဲ့ဘုကျွန်တော်တို့ပြောကြဆိုကြပါတယ်
။ကိုအောင်မိုးစောခုနကတည်းကအိမ်မောင်တို့ပြောသွားတာရှိပါလေ။ကိုအောင်မိုးစောရဲ့အမြင်လည်းသိချင်ပါလေ။တစ်ဆက်တည်းပဲကျွန်တော်မေးချင်တာကဒီခွန်ထွက်ရဆူတဲ့သကလုံးနဲ့ဒီကိစ္စကိုအလေးပေးဆွေးနွေးနေကြအဖြစ်ကောညီညာရေးရှေ့ဆက်ဖို့အတွက်တကယ်တမ်းထိရောက်တုံးတဲပါမလား။အဲ့ဒါလေးပါတစ်ဆက်တည်းဖြစ်ပြီးပါဘူး။ကိုအောင်မိုးစော
ဟိုတစ်ခုလုံးနိုင်ငံရေးအခြေအနေကကျွန်တော်အမြင်ကိုပြောမယ်ဆိုရင်ဒီခွန်ထွက်ခွင့်ရှိရမရှိအပေါ်မှာဒီတိုင်းမှာအင်အားစုတွေအနေနဲ့လက်ခံဖို့ခက်တဲ့ကိစ္စကကနေ့တိုင်းရဲ့ဒီကောင်းဆောင်မှုပေါ့နော်ကနေ့တိုင်းရဲ့ကောင်းဆောင်မှုစံမရုံလည်းပါမယ်ကနေ့တိုင်းရဲ့နိုင်ငံရေးကောင်းဆောင်မှုလည်းပါမယ်ဒီပေါ်မှာသူ့အနေနဲ့ဒီတရားရာဂိုင်းလုံးယုံကြည်မှုပေးဖို့ခက်တဲ့အပေါ်မှာဒီခေါ်တဲ့ခွင့်သုံးရေးမသုံးရေးဆိုတဲ့ကိစ္စအပြည့်အစုံရှိရတယ်လို့ကျွန်တော်အနေနဲ့ယူဆပြန်လို့ကိစ္စဖြစ်တဲ့အခါမှာဦးနာလို့ဒီခေါ်တဲ့ခွင့်ကိစ္စတော့တို့ကြာကျွန်တော်ဒီတိုင်းကြီးအဲ့ကလာအကောင်းဆုံးနေရာအစည်းအဝေးကြီးတွေသို့တော်လည်းပဲချော့ချော့မြို့မြို့ပြီးသွားတယ်ဒါကအဲ့ဒါကဘာကြောင့်ဖြစ်တာလဲဆိုတဲ့အခါကျတော့ကျွန်တော်နားလည်မှုကအဲ့ကလာမှာရှိတဲ့တိုင်းမပက်ကြီးအကောင်းဆုံးဒီအနေနဲ့ရောဒီနေ့အဲ့ကလာမှာရှိတဲ့မအစိုးရကိုတာဝန်ခံတဲ့ကောင်းဆောင်ဒီအနေနဲ့ဟာရောတိုင်းကြီးကျွတ်လည်ကြီးကပထမအစိုးရရှိကြတယ်ပါဒုတိယတစ်ခုကအဲ့သူရဲ့နောက်ပယ်မှာဘာအကျိုးစီးပွားမှမရှိဘူး။ဒါကြီးလူရရေးစွာပဲရှိဒီတစ်ခုပေါ်မှာအခြေခံလေးလို့ကျွန်တော်တို့အဲ့ဒီစဒါကဒါကတစ်ချက်ပေါ့နော်ဒုတိယတစ်ချက်ကဒီနှစ်ပေါင်း60 80ဖြစ်သွားပြီ။တိုင်းမအင်အားစုတွေတိုင်းမကောင်းဆောင်တွေလည်းအဆက်ဆက်ကျောင်းသွားပြီ။အဲ့ဂျာမန်နဲ့ဂရိဗမာတပ်မတော်ဂျာမန်ဖြစ်တဲ့ပြည်သက်ခါလည်းအရန်ကြီးသွားတယ်။ကြောင်ကြောင်ခံစားမှုတွေဒီစိတ်ခံစားမှုတွေကြောင်ကြောင်ပဲဒီတစ်ဖက်နဲ့တစ်ဖက်ကအခြေခံမှုတွေကလည်းအများကြီးသွားပြီးတော့တင်မှာအခြေခံမှုတော်တော်ခက်တဲ့အနေအထားမှာရှိတယ်ပေါ့နော်အဲ့လိုအခြေအနေမျိုးမှတောင်မှနော်1988ခုနှစ်ရှေ့လေးတုန်းရေးတော်ကပြီးသွားတဲ့အခါမှာတိုင်းသားလူမျိုးစုတွေနဲ့ဗမာတွေကြားမှာတက်ဆုံတရားခြားနာထားတဲ့အတိုင်းကပယ်ဖြတ်သွားနိုင်ခဲ့တယ်ကျွန်တော်လည်းသိတယ်အဲ့ဒါပါဘူးကျွန်တော်ပြောချင်တယ်ဆိုမာတာမခမမာရီဒီမိုကရက်တစ်မာမီဖွဲ့ချင်တောင်ဘုရား60နောက်ပိုင်းမှာပေါ်လာအဲ့ကာလတုန်းကဆိုလို့ရှိရင် KNU မှာဆိုလဲပေါ်ရင်းဆိုးဖို့များလို့ရှိတယ် KNU မှာဆိုလဲဥက္ကဋ္ဌပန်ဆိုင်မှုရှိနေတယ်မြန်ပြည်ပြည်ပါတီမှာဆိုလဲရှိလို့ရှိရင်လည်းဥက္ကဋ္ဌနိုင်ရှိခြင်းလို့ရှိပြီးစတဲ့တော့အဲ့ဒီခေါင်းဆောင်ကြီးတွေပါတဲ့ ဒီလိုတပ်ပေါင်းစုအဖွဲ့အစည်းတွေမှာတောင်မှအဲ့ဒီတုန်းကမာတာမခရဲ့ဒီမှန်ချက်ထဲမှာတစ်ခုကပါလဲဆိုပြီးတစ်ခါကြတော့ပြည်နယ်ပေါင်းစုတည်ဆောက်ရေးဆိုတာနော်ပြည်နယ်ပေါင်းစုတည်အောင်လို့တည်ဆောက်ရေးကအခုပြောနေတဲ့ဖက်ဒရယ်ဆိုတာထက်တောင်မှစဉ်းစားမယ်ဆိုနည်းနည်းဒီမြင့်လာလို့ကျွန်တော်ခံစားနော်တော့တိုင်းလာအင်အားစုတွေကဒီသမဘီတွေကခွဲမထွက်ပါဘူးဆိုတဲ့
ဒီကိစ္စလာကနိုင်ငံရေးအခြေအနေပေါ်မှာဒီတိုင်းသားတွေဘက်ကယုံကြည်မှုတစုံတရားကနေ့အခြေအနေကြီးပေါ်မှာရောကြသွားတယ်လို့ကျွန်တော်အနေနဲ့အဲ့ဒီကိုကျွန်တော်ပြောချင်ပါတယ်။ဟုတ်ကဲ့ဥက္ကဥစ္စာကျေးဇူးပါကျွန်တော်နောက်ထပ်သူဖိတ်ခေါ်ချင်ပါတယ်။အနေရှိကကုတီဟာခုနကော်မှုတော့ပြောသွားတဲ့အထက်မှာယုံကြည်မှုအားနယ်လို့ဆိုတဲ့ပြဿနာပြောတယ်။တကယ်ပြောရင်ယုံကြည်မှုတိစောက်တဲ့ကာလတစ် ွေးမိကြတယ်ခံစားချက်တွေအမြင်တွေသူ့ရဲ့နေသူကိုပေါ်ပြကြီးကြိုးကြတယ်ကဘာဒီတရားအပြင်ကိုရောက်လာတာပေါ့နော်ဆိုတော့အပြင်ကိုရောက်လာတဲ့အခါကျွန်တော်တို့ကဒါကအခုနောက်ပိုင်းဒီပြင်လုံးကျွန်တော်တို့ဒီဆေးဆွေးနွေးပွဲရဲ့သဘောတဘာဝကိုလည်းကပွင့်လင်းမြင်တအောင်လုပ်ထားတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ကဒီချက်ချင်းအင်တာဗျူးတွေလုပ်တဲ့တင်ရတယ်ဟလာဘယ်နေဆွန့်ကြခါတော့ဒီကိစ္စကချက်ချင်းလူတွေကြားထဲကိုရောက်လာပြီးတော့ထိတ်လန့်စရာဖြစ်တာပေါ့နော်ဒါကတော့မကောင်းတဲ့အသားလားအမှန်တော့ဒီကိစ္စကိုချက်ချင်းမှာတကယ်တိုင်းရင်းသားတွေနဲ့ရောဒါဒီစစ်တပ်တွေရောအစိုးရတွေရောဆွေးနွေးနေတာကဒီဒီအကြောင်းအရာကိုဘယ်သူမှလည်းခွဲမထွက်ခြင်းမဟုတ်ခွဲထက်မှလည်းမဟုတ်ဘူးဒါပေမဲ့ဒါလေးကိုဘယ်လိုရေးကြရင်ကောင်းမလဲဆိုတဲ့ကိစ္စကဆွေးနွေးဆွေးနွေးနဲ့နှက်ဆိုင်လာတယ်အစည်းအဝေးရဲ့သဘောတဘာဝရအပြန်အလှန်ညှင်းပုံပြီးကိစ္စအပြင်ရောက်လာတဲ့အခါသူရင်စရာကိစ္စတွေတခုလို့ဖြစ်လာတယ်ဒါပေမဲ့ဟိုကျွန်တော်တို့ချေချေချင်းပြေချင်းအဲ့တမိတဲမှာဟိုပဲနေကင်းမှာတော်တော်လေးကျဉ်းထန်တယ်ညနေကြတဲ့အခါကျပြေချင်းဟိုပါပေါ့နော်တုံးနေရရော့သွားပြီးတော့ဟိုပြန်လဲပြေလဲရေးဘက်ကအားလုံးကပြန်လဲပြင်ဆင်ရေးဘက်ကလုံးဝချုပ်ရေးရနေပြီးတော့ဒါလေးကိုကြားကောင်းအောင်ဖိကောင်းအောင်ဘယ်လိုရေးမလဲဆိုတဲ့အပိုင်းပြန်ဆက်သွားတယ်ကြက်တနာပါလေကျွန်တော်တို့မီဒီယာကာဗရေ့ဂျ်ကလည်းတခါလေ highlight အားလုံးလည်းခါကြအားလုံးကဟုတ်လားဟိုမသိရင်ကျွန်တော်တို့ဒီတိုင်းသားတွေကပဲဒီခွဲထွက်ဖို့အကြံစီရှိလို့ပဲဒီဒီ clock ကိုထုတ်ခိုင်းတယ်လို့ယူဆစရာဖြစ်သွားတယ်အခြေအနေရောက်သွားတာဗျအမှန်တော့အခြေအနေကအဲ့လိုမဆိုတစ်ချက်ပေါ့နော်နောက်တစ်ချက်ကကျွန်တော်ပြောချင်တဲ့ချက်တစ်ချက်ကပါလဲဆိုတော့ဒီကိစ္စကဒီခွဲမထွက်ပါခွဲမထွက်ရလို့ပြောတဲ့ဒီ clock ကိုထည့်တာကစစ်တပ်ကထည့်တာဖြစ်နိုင်မှာပါဆိုတော့ကျွန်တော်အစီဝေးတော့မှမရှိဘူးဒါပေမဲ့တိုင်းရင်းသားတွေကနားလည်မှုလွဲနေတဲ့ချက်တစ်ချက်ကပါလဲဆိုတော့စစ်တပ်ကထည့်တဲ့အတွက်ကြောင့်မလို့ဒီ clause ကစစ်တပ်ကအမိတ်ပေးသလိုဖြစ်နေတယ်လို့သူတို့ကခံစားရတယ်။အမှန်တော့ဒီလိုကကျွန်တော်ဒီပြည်နယ်တွေပြည်နယ်တွေမှာလည်းကျွန်တော်တို့ဒီရှမ်းပြည်နယ်ထဲမှာဆိုလည်းခြားလူမျိုးစုအများကြီးရှိရတာ။တော့အခုဝါဆိုလို့ရှိလို့ရှိပြည်နယ်တောင်းနေတာကျွန်တော်ပြည်နယ်မရှိဘူးဆိုကြပါစို့။ဆိုတော့တကယ်တမ်းကျတော့ဟိုဆွေးနွေးတဲ့သူတွေကအဲ့တုန်းကကျွန်တော်မြင်တာပေါ့နော်။တက်တာနေပြီးတော့ဒီဟာကိုဟိုထည့်တင်တဲ့ထည့်လို့ရဲ့ဆန္ဒအပြင်းဆုံးဖြစ်ပါလိမ့်မယ်။ဆိုတော့ဒီပုံမှာဒါတက်ကထည့်ထားတဲ့တက်ကအမိတ်ပေးနေတယ်ဆိုသူတို့ကခံစားကြတယ်။အမှန်တော့ဒီလိုခွဲမထွက်ရဘူးဆိုတဲ့စကားလုံးကအမှန်တော့အားလုံးကအားလုံးကိုပြောတယ်လို့နားလည်ဖို့လိုတယ်။ပြန်မလား။ဟိုအမှန်တော့ဒါအကောင်းဆုံးတော့ဒါကိုနားခံလိုက်နားခံနိုင်တဲ့အားလုံးလက်ခံနိုင်တဲ့အရေးသားတို့ပြန်ရေးနိုင်တော့အကောင်းဆုံးပဲ။အဲ့လိုမဟုတ်ရင်လည်းအခုရေးထားတဲ့ဟာကပမာရီကပြောတာတော့မဟုတ်စစ်တပ်ကပြောတာလို့ခံစားနေတာကတော့ဟိုတိုင်းသားတွေအနေနဲ့နားလည်ဖို့လိုတယ်လို့ကျွန်တော်ထင်တယ်။ဘာလို့ဆိုတော့ဒါကတိုင်းသားအချင်းချင်းပြောတဲ့စကားလည်းဖြစ်နေတယ်။တိုင်းသားကပမာကိုပြန်ပြောတဲ့စကားလည်းဖြစ်နေတယ်။ခွဲမထွက်ရဆိုတာ။ဆိုတော့အဲ့လိုမျိုးလေးကျွန်တော်တို့နားလည်ပေးနိုင်ရင်ကျွန်တော်တို့ဒါဟာပြည်လေသွားစရာအကြောင်းရှိရလို့ကျွန်တော်မြင်တယ်။စုံကြည့်မှုကအဲ့လောက်ကြီးမပြတ်သေးဘူး။ဒါပေမဲ့သွားပြောသူပေါ့။ကျွန်တော်မီဒီယာတွေက highlight လုပ်တဲ့အခါကျတော့တိုင်းရင်းသားတွေကပဲခွဲထွက်လို့တဲ့ဆန္ဒစိတ်ပုံရှိလို့ဟာလက်တစိတ်စိတ်ထဲမှာအကြီးအကျယ်ရှိလို့ဒါကြီးကိုဒီ clock ကိုထုတ်ခိုင်းနေရင်တော့သဘောတူဒီလိုမျိုးဖြစ်လာတာပေါ့နော်။ဟုတ်ကဲ့ကျွန်တော်ကတော့ယုံကြည်မှုကအဲ့လောက်ကြီးတက်မသွားသေးဘူး။ကျွန်တော်တို့ဖြစ်သေးချင်းကျွန်တော်တို့ဒီဟာကိုနန်းချောင်းပြန်ရှာပြီးတော့ဒီလိုပြီးတော့သတ်မှောက်သက်သာရှိတဲ့စကလုံးနဲ့ပေါ့နော်လက်ခံလွယ်တဲ့စကလုံးနဲ့ပြန်ပြီးတော့တိဆောက်ကြမယ်ရေးကြမယ်ဆိုလို့ရှိရင်တော့ဒီကိစ္စပြေလည်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။
ဟုတ်ကဲ့ကုတီဟာကော်မှုဆောင်ဒေါက်တာအီမောင်လီလိုင်းပေါ်မှာခဏနေပြီးအောင်ခင်ဗျာကျွန်တော်တို့ဒဲလီလိုင်းစီစဉ်မှာဆွေးနွေးပါဝင်ခြင်းလို့သူဖုန်းနံပါတ်ပို့ထားပါတယ်။တော်တချင်းတယောက်ဖိတ်ခေါ်ကြမှာလေကိုနေမင်းသူရင်ကိုနေမင်းသူရင်ဆွေးနွေးလို့ရပါတယ်တူတူတူနဲ့မင်းမြန်ကြီးမင်းမြန်လို့ရပါတယ
်။ဒီကျွန်တော်တို့ကခွင့်မထွက်ရဆိုတဲ့စကားကတာတိကျကျွန်တော်တို့ဂျုံဒီတော်တော့ဒီစကားကစက်မတော်ခလာတာပဲဆိုတော့ကျွန်တော်တို့လုံးဝဂျုံဒီနေတယ်ဒီကတော့ဒီစကားရပုံပါလေအာနာနဲ့အမိတ်တန်ကတော့ပါနေတဲ့အတွက်ကြောင့်ဒီဆင်းရဲဆိုတာဒီလိုမျိုးအာနာတွေအမိတ်တန်ပါနေလို့ရှိရင်ဒီဒိတ်တွေကဒီဆင်းရဲဆိုတာဘယ်တော့မှဖြစ်လာမှာမဟုတ်ဘူး။ဒါမျိုးတွေကတိုင်းတော်ဘက်ကတော့လုံးဝလက်ခံနိုင်ကြအောင်လည်းမရှိဘူးကျွန်တော်မြင်တယ်။နောက်ပြီးတော့ဒီနေ့
မနေ့ကညပဲဖြစ်နေတယ်ကျွန်တော်တိုင်းလာကြတာပါပဲဟုတ်လားအဲတစ်ချိန်မှဆိုရင်ညောက်တက်ကန်တယ်ဟုတ်ပြီလားအဲရှမ်းမှဆိုရင်အဲဒီရှမ်းပြည်သူတွေအရင်ကလေးသက်ခံရဆိုတော့ကျွန်တော်အွန်လိုင်းမှာတက်လာတယ်လေဒါတွေကိုကြည့်ချင်အောင်ကျွန်တော်တိုင်းလာပြီးတန်ရဖြစ်ပြီးဖြစ်တဲ့လို့ဆိုရင်အကြောင်းရင်းဖြစ်တယ်ကွာ
ဟုတ်ကဲ့ကိုနေမင်းသူရင်ကျေးဇူးပါခင်ဗျာကျွန်တော်ဒီနေရာမှာကျွန်တော်ဒေါက်တာအီမောင်ကိုဖိတ်ခေါ်ချင်ပါတယ်ဘာလို့ဆိုတော့ခုနကဥအောင်မှုဆိုပြောထားတဲ့အထဲမှာယုံကြည်မှုတွေနည်းလာလားဆိုပြီးတော့သူတန်ပြရဖြစ်လာတယ်တဲ့ဘာလို့ဆိုတော့ဒီအချိန်လေးကပို့ပြီးတော့နည်းနည်းလေးနောက်ဆုတ်လာတော့ဒါပေမဲ့လည်းကိုတီဟာတွေးပြောတာကတော့မဖြစ်ပါဘူးခုနပြောလို့ဒါကစီဝေးတန်ဖိုးရဲ့အချိန်လေးကြောင့်ဖြစ်တာဒါဆက်သွားမယ့်အနေနဲ့ဒေါက်တာအီမောင်ဘယ်လိုမြင်လဲဗျာတကယ်တော့ SCA မှာလည်းဒီ clause ကပါထားပြီးသားအခုကဒီကိစ္စမှာအခြေတင်ဖြစ်တဲ့ဆိုတော့အချိန်လေးကနောက်ပြန်များဆုတ်သွားတော
့ UNFC ကလည်း6ရက်တင်ပြထားတာရှိပါတယ်အဲ့တော့ NCA ဒီ3-5မိနစ်လောက်ကျွန်တော်ခင်အတွင်းစီးသေးမှာနော်ဒီဘက်ကတက်နေတိုင်းနာလည်းနဲ့ကန်ဖြူစီတွေချိန်ပြီးဆွေးနွေးကြကြတယ်ထင်ပါတယ်အဲ့နောက်မှာ NCA ပို့ပြီးကမှကျွန်တော်တို့နိုင်ငံရေးအစုအဖွဲ့တွေပါလာတာပို့လေဒါ NCA ပိုင်းပါအဲ့တော့ခုနကသုံးလုံးဒီ2008ဖြူစီပုံမှာဒီတိုင်းသုံးလုံးပါတယ်ဗျအဲ့ဒီတိုင်းမှာဥသိန်းစိန်ဆိုရသည်ကျွန်တော်တို့ NCC ပို့နော်ဒါတောင်စုညီညာညီလာခံလို့သုံးပြပါတယ်ဟုတ်တော့ဒေါအောင်ဆန်းစုကြည်က20ရာစုပင်လုံလို့သုံးတဲ့ခါမှာဘုကျော်အောင်ဆန်းတို့ထုတ်ဆိုခဲ့တဲ့20ရာစုပင်လုံရဲ့စစ်မြင့်တဲ့ပင်လုံပြည်ညံတွေကိုပြန်တတိယပြပါတယ်။နောက်ဆုံးအချက်နံပါတ်5မှာလွတ်လပ်ရေးရပြီးနောက်ခွေးထွက်လို့ကခွေးထွက်ခွင့်ပြုရမယ်ဆိုတာပါခဲ့ပါတယ်။အဲ့နဲ့ပတ်သက်လို့ဘုဇုကလေးချက်ကိုကတိပြုပြီးကမှနောက်ဆုံးအချက်ကိုကျွန်တော်တို့တိုင်းပြည်ပြည်သူ့ဘက်ကမှတင်သွင်းဆုံးဖြတ်မယ်ဆိုတာမျိုးလုပ်တဲ့အခါမှာ1940ကွန်ပူစီပုံမှာအဲ့ဒီအတိုင်းပဲပါလာရပါတယ်။ဘုဇုကရှင်းနှစ်တက်မှာပါတယ်။20ရာစုပင်လုံကိုဒေါန်ဆန်းစုကြည်ကသူ့ဖြစ်ရဲ့မျိုးဆက်နေနဲ့20ရာစုပင်လုံရဲ့ခုနကပင်လုံဂတိကွက်တွေကိုပြန်ပြီးတော့ငင်းချောင်းပြန်လုပ်မယ်ဆိုတဲ့အခါမှာ20ရာစုပင်လုံရဲ့ဂတိကွက်တွေပြန်ပေါ်လာပါတယ်။အဲ့ဒီအခါမှာခုနခွတ်ထွက်ခွင့်ဆိုတဲ့စကလုံးတစ်လုံးနဲ့ပြန်ပြီးတုတ်ချီမိမှာကိုကျွန်တော်လေးစိုးပါတယ်
။ဟုတ်ကဲ့ခင်ဗျကျွန်တော်ချိန်နဲ့တိတ်မြောက်လို့ပါ။အခုတော့ရှင်ချို့ဖိတ်ခေါ်ချင်ပါတယ်။ကိုနေဦးလင်းတူတူတုတ်လေးပြောပါခင်ဗျကျွန်တော်ဦးရင်မောင်လည်းအလှပြန်ပေးခြင်းလို့
ကျွန်တော်ကတော့ဗမာလူမျိုးဆိုတော့ခွတ်ထွက်တာတော့မကြိုက်ဘူးပေါ့ဗျာ။ဟိုအတူတူနေပါမယ်လို့ကျွန်တော်တို့စိတ်ကူးရှိတယ်ဆိုရင်ဘယ်လိုပဲဖြစ်ဖြစ်နိုင်ငံတစ်ခုဖြစ်တယ်ဆိုတဲ့အတွက်ရေရှည်မှာတစ်ခါတည်းပူးတွဲပြီးတော့နေဖို့ဒါတစ်ချိန်ချဆုံးဖြတ်စေခြင်းနဲ့ဗျာတိုင်းရင်းသားတွေအနေနဲ့အလောက်ပါပဲ
ဟုတ်ကဲ့ဦးနေဦးလင်းကျေးဇူးပါခင်ဗျာကျွန်တော်ဒေါက်တာအီမောင်တမလေးတော့ချိန်ရပါတယ်ခုနကကိုလာမောင်မေးသွားတဲ့အချိန်မှာဒေါက်တာအီမောင်ရဲ့အမြင်ကိုခွတ်ထွက်လို့ရဆန္ဒရှိပါလားဒါနဲ့ပတ်သက်လို့တိုးတိုးလေးဖြည့်ပြီးပ
ါခွတ်ထွက်ခွင့်ဆိုတာကခုနကကျွန်တော်တို့ပြင်ပြခဲ့တဲ့အတိုင်းပဲကိုပိုင်ကြက်ထန်းကိုပိုင်အုပ်ချုပ်ပိုင်ခွင့်နဲ့ဆက်ဆက်ထားရအသုံးဆုံးဖြစ်ပါတယ်ကျွန်တော်ပြည်တော်စုကိုစဖွဲ့ကလေးကဒီကျွန်တော်တို့ဟုတ်လားဒန်းလူကြီးညတဲ့အခွင့်အရေးတွေကိုပေးမယ်ဒန်းလူကြီးညတဲ့အခွင့်အရေးတွေကိုကျွန်တော်တို့အုပ်ချုပ်တဲ့အစိုးရပုဂ္ဂိုလ်တွေကမပေးခဲ့ဘူးဆိုရင်ခင်ဗျားတို့တိုင်းရင်းသားတွေခွင့်ထွက်နိုင်တယ်ဆိုတဲ့သဘောနဲ့ပင်လုံစာချုပ်ကိုချုပ်ပြီးမှလွတ်လပ်ရေးကိုယူလာခဲ့တာပါဟု
တ်ကဲ့ကျွန်တော်15စက္ကန့်လောက်ပဲချိန်ရပါတယ်တို့လေးဖြတ်ပြီး
ကျွန်တော်တို့ဒီကျွန်တော်တို့ဒီခုနကခွင့်ထွက်ခွင့်ကိုတောင်းနေတဲ့တိုင်းရင်းသားတွေမဟုတ်ဘူးကျွန်တော်တို့မြင်တာကစစ်မှန်တဲ့ပြည်တော်စုကိုမတီးဆောက်နိုင်သေးလို့ကျွန်တော်တို့ညိုမှန်းနဲ့180ကျန်စစ်မှန်တဲ့ပြည်ထောင်စုကိုတိဆောက်ပေးပါဟာဒီအနှုတ်လက္ခဏာဆောင်တဲ့ခွတ်တော့ခွမရှိစရာဆိုရက်အသုံးနှုံးကိုမသုံးကြနဲ့လို့ကျွန်တော်တို့ဒီအသုံးနှုံးကိုရှံခဲ့ပြီးမှခွတ်တော့ခွမရှိခြင်းတော့အောင်ကျွန်တော်တို့အချင်းချင်းဓာန်လူခွင့်ရင်းနဲ့ကိုပိုင်ကြက်တန်းကိုပိုင်အုပ်ချုပ်ပိုင်ခွင့်နဲ့ပြည်ထောင်စုစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုတိဆောက်မယ်ဆိုရက်တန်တိထံကိုရှာပေးတာဆိုရက်သဘောနဲ့ပဲတိုင်းရင်းသားအားလုံးတွန်း
ဟုတ်ကဲ့ပါခင်ဗျာဒေါက်တာအီမောင်ဥအောင်မှုစောကုတိဟသွေးကျေးဇူးအများကြီးတင်ပါတယ်ခခုတိုင်းလီလိုက်စီစဉ်ဒီမှာပဲရန်နာခွင့်ပေးပါခင်ဗျာ
ကုတားညံစီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါနေ့ညတိုင်းရိုက်လီလိုက်စီစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ်ရှင
်အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါတော့မယ်ခင်ဗျာ
1980အရောက်မှာနိုင်ငံပေါင်း25နိုင်ငံထိနျူကလ িয়ার လက်နက်ပိုင်ဆိုင်ရေးအတွက်ကြိုးပမ်းနေကြလိမ့်မယ်လို့1960ပြည်လွန်အစောပိုင်းမှာအမေရိကန်သမ္မတ John F. Kennedy ကတတိပေးခဲ့ပါတယ်။ဒါပေမဲ့ NPT လို့ခေါ်တဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးစာချုပ်ရဲ့ကျေးဇူးကြောင့်ပြောခဲ့တယ်လို့မဖြစ်မလာခဲ့ပါဘူး။NPT ကိုလက်မှတ်ရေးထိုးတဲ့နိုင်ငံတွေက IAEA လို့ခေါ်တဲ့နိုင်ငံတကာအနုညူစွမ်းအင်အေဂျင်စီနဲ့နှိကက်စွာပူးပေါင်းပြီးတော့နျူကလ িয়ার ပစ္စည်းတွေကိုလက်နက်ပြုလုပ်ရေးနဲ့ငြိမ်းချမ်းစွာအသုံးပြုရေးတို့အတွက်တိကျသတ်မှတ်ပြီးကန့်သတ်ပေးနိုင်ခဲ့ကြပါတယ်။ဒီလိုကန့်သတ်တားမြစ်နိုင်ခဲ့တဲ့အတွက်ရောဂါရှာဖွေရေးတိုက်ဖျက်ရေးကောက်ပဲသီးနှံအသစ်များပေါ်ထွန်းရေးရေရင်းမြစ်စီမံခန့်ခွဲရေးကုလသမဂ္ဂရဲ့ဖွံ့ဖြိုးရေးညီမှန်းချက်တွေအတွက်သိပ္ပံနဲ့နည်းပညာပေါ်ထွန်းရေးစတဲ့ငြိမ်းချမ်းရေးညီမှန်းချက်များအတွက်နျူကလ িয়ার စွမ်းအင်ကိုကြေကြေပြန့်ပြန့်အသုံးပြု ူလာနိုင်ခဲ့ကြပါတယ်။ကမ္ဘာတဝှမ်းမှာတန့်ရှင်းတဲ့စွမ်းအင်ပေးနိုင်တဲ့နျူကလ িয়ার စီးပွားရေးလည်းတိုးတက်လာပါတယ်။ NPD စာချုပ်အတိုင်းနျူကလ িয়ার လက်နက်မပြန့်ပွားအောင်ထိန်းသိမ်းထားနိုင်တဲ့အတွက်နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဖြစ်ထွန်းနိုင်တဲ့တည်ငြိမ်သောလုံခြုံရေးပတ်ဝန်းကျင်ကိုလည်းဖန်တီးနိုင်ခဲ့ပါတယ်။စီအပီဆုံးချိန်ကစပြီးတော့အမေရိကန်နျူကလ িয়ার လက်နက်စုဆောင်းထားမှုပမာဏဟာအမြင့်ဆုံးအဆင့်ကနေ85ရာခိုင်နှုန်းထိကျဆင်းလာခဲ့ပြီးတော့အမေရိကန်နဲ့ရုရှားတို့ကြားချုပ်ဆိုခဲ့တဲ့ SDARD လို့ခေါ်တဲ့မဟာဗျူဟာမြောက်လက်နက်လျှော့ချရေးသဘောတူညီချက်အရနှစ်နိုင်ငံလက်နက်လျှော့ချမှုဟာ1950ပြည့်လို့နောက်ပိုင်းအနည်းဆုံးအဆင့်ကိုရရှိလာမှာဖြစ်ပါတယ်နျူကလ িয়ার လက်နက်ပြန်ပွားမှုဟူသည်မဟာလက်နက်လျှော့ချရေးအလားအလာကိုပြက်ပြားစေမှာဖြစ်ပြီးတော့နျူကလ িয়ার ဆစ်ဖြစ်ပွားနိုင်တဲ့အန္တရာယ်မြင့်မားလာနိုင်ပါတယ်။အလားတူပဲနျူကလ িয়ার တက်ဆင်မှုမှားယွင်းတက်ချက်မှုမတော်တဆဖြစ်ပွားမှုတွေနဲ့အတူနိုင်ငံတကာအကြမ်းဖက်အဖွဲ့များလိုအစိုးရမဟုတ်တဲ့အဖွဲ့တွေလက်ထဲနျူကလ িয়ার လက်နက်ရောက်ရှိသွားနိုင်မှုစတဲ့အန္တရာယ်တွေရောက်ရှိသွားနိုင်ပါတယ်။ရက်ကိုရီးယားကမစ်ဆိုင်းဒုံးကျည်တွေထက်ခါတလဲလဲစမ်းသပ်နေမှုမှာအမေရိကန်ပြည်အောင်စုအပါအဝင်ကမ္ဘာလူထုတန်းပေါင်းများစွာတို့ရဲ့လုံခြုံရေးကိုချိန်ချောက်နေပြီးတော့တည်ငြိမ်မှုပြက်ပြားအောင်ဖန်တီးနေတာဖြစ်ပါတယ်။ NPD စာချုပ်ဟာမြောက်ကိုရီးယားရဲ့ပလူတိုနီယံနဲ့ယူရေနီယံတရားမဝင်ထုတ်လုပ်ပြီးတော့နျူကလ িয়ার လက်နက်ထုတ်လုပ်မှုကိုကမ္ဘာကဝိုင်းကျင်ဖို့အတွက်အရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ပါတယ်။နျူကလ িয়ার မပြန့်ပွားရေးစာချုပ်ဟာဒီကနေ့အချိန်မှာအလိုအဆုံဖြစ်တယ်လို့နိုင်ငံတကာလုံခြုံရေးနဲ့နျူကလ িয়ার မပြန့်ပွားရေးဆိုင်ရာယာယီလက်ထောက်နိုင်ငံဂျာယီဝန်ကြီးအီလီယက်ကန်ကပြောကြားလိုက်ပါတယ်ရှင
်။ဗီဂန်ဆိုယာရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုသတင်းစင်နေနှောဆင်ခဲ့ကြရတာကတော့အမေရိကန်ဆိုယာရဲ့သဘောထားအမြင်သာဖြစ်ပြီးဗီဒီယိုရဲ့အားဝမဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။တော်ရရှင်များရှင်ကျင်းပပြီးစီးခဲ့တဲ့21ရာစုဒုတိယအကြိမ်ညီလာခံဟာငြိမ်းချမ်းရေးအတွက်အကောင့်ဘက်ကိုရွေ့စေခဲ့တယ်လို့ကျင်းပတက်ရောက်သူတွေကပြောနေချိန်မှာပဲမတက်ရောက်ဖယ်နေခဲ့တဲ့သူတွေကညီလာခံရဲ့အခြေခံအားနည်းချက်တွေလိုအပ်ချက်တွေကိုထောက်ပြနေကြပါတယ်။နှစ်ဖက်ရဲ့သဘောထားမြင်တွေကိုချင့်ငြိမ်စဉ်းစားနိုင်ဖို့ညီလာခံတက်ရောက်ခဲ့သူပအိုအမျိုးသားလူမျိုးရေးအဖွဲ့ဥက္ကဋ္ဌခွန်မြင့်ထွန်းတက်ရောက်ဖို့ညှင်းဆန်းခဲ့တဲ့ UNFC တွဲဖက်အတွေ့အကြုံမှုဦးထွန်းစောတို့နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားတာကိုလည်းဒီကနေ့ညပိုင်းအစီအစဉ်မှာထုတ်လွှင့်ပြမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်ရှင်။အခုမနက်ဖက်အစီအစဉ်ဆုံးသတ်ခင်မှာတရင်ချင်းချုပ်ကိုမဆုမြတ်မုံကကြီးညာပေးပါဦးမယ်ရှင်။အမေရိကန်မှာပြီးခဲ့တဲ့နှစ်သမ္မတရွေးကောက်ပွဲမှာရုရှားအစိုးရကကြောင်းဝင်နှောက်ယှက်ခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုတွေအချိန်ပြည့်လုံးနေတာကြောင့်အမေရိကန်ပေါ်ရုရှားတာဝန်ရှိသူတွေဟာတိုက်ရည်နေကြလိမ့်မယ်လို့တမရဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်။ရွေးကောက်ပွဲမှာထရမ့်အနိုင်ရဖို့သူ့ရဲ့ရွေးကောက်ပွဲစည်းရုံးရေးတာဝန်ခံတွေနဲ့ရုရှားအစိုးရတာဝန်ရှိသူတွေကြားဆက်သွယ်ခဲ့သလားဆိုတဲ့စုံစမ်းမှုတွေဟာသတင်းမှသတင်းတူတွေအပေါ်အခြေခံလုပ်နေတာလို့တမရက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။တိုက်ချင်းပြစ်မစ်ဆောဒုံးရံကာကွယ်ရေးအတွက်ဒုံးခွင်းတုံးပထမဆုံးအကြိမ်စမ်းသပ်မှုအောင်မြင်တယ်လို့အမေရိကန်ပက်တန်ကောစစ်ဌာနချုပ်ကပြောကြားလိုက်ပါတယ်။အင်္ဂါနေ့ကစမ်းသပ်မှုကိုတီးခြားဒုံးကြီးနှစ်ခုပြစ်လွတ်ပြီးတော့စမ်းသပ်ခဲ့တာပါ။ Pacific သမုဒ္ဒရာထဲမှာရှိတဲ့ကျွန်းတစ်ခုပေါ်ကနေတိုက်ချင်းပြစ်ပယ်ထိန်တဲ့ဒုံးကြီးတစ်ခုကိုတိုက်ခိုက်တဲ့ပုံစံမျိုးပြစ်လွတ်ခဲ့ပါတယ်။ California ပြည်နယ်မှာရှိတဲ့ Vandenberg လေတပ်အခြေစိုက်စခန်းကနေပြီးတော့အဲ့ဒီဒုံးကိုဖြိုခွင်းဖို့ဒုတိယဒုံးကြီးကိုပြစ်လွတ်ခဲ့တာမှလမ်းခုလက်မာရင်ပထမဒုံးကြီးကိုကြားဖြတ်ဖျက်ဆီးနိုင်ခဲ့တာဖြစ်ပါတယ်။အီရတ်နိုင်ငံမော်ဆူးမြို့ရဲ့ IS စစ်သွေးကြောတွေထိ ंछ ုပ်ထားတဲ့အပိုင်းကနေအရသာပြည်သူ2သိန်းလောက်လာမဲ့ရက်တွေအတွင်းမှာထွက်ပြေးလာနိုင်တယ်လို့ကုလသမဂ္ဂကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။မြို့ဟောင်းဘက်မှာပိတ်မိနေတဲ့အရသာတွေအနေနဲ့အိုးအိမ်တွေကိုဆွန့်ခွာပြီးတော့လုံခြုံတဲ့အစိုးရထိ ंछ ုပ်တဲ့အပိုင်းဘက်ပြေးလာဖို့အီရတ်အစိုးရကတိုက်ထွန်းထားတာပါ။ဒီထွက်ပြေးဖို့မြို့ဟောင်းဘက်မှာကျန်နေတဲ့ထွက်မပြေးနိုင်လို့မြို့ဟောင်းဘက်မှာကျန်ရှိနေတဲ့အရသာတွေကိုလုံခြုံရေးတပ်တွေကအကာအကွယ်ပေးမှဖြစ်တယ်လို့ဒီပိတ်မိနေတဲ့အရသာတွေရဲ့လုံခြုံရေးကိုစိုးရိမ်နေလို့အီရတ်မှာရှိတဲ့ကုလသမဂ္ဂရဲ့လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာတာဝန်ရှိသူကပြောပါတယ်။တခါဒီဆဲလိတောက်တုံးမှုကြောင့်အချိန်မတိုင်ခင်တည်ဆုံရသူဟာကမ္ဘာပေါ်မှာနှစ်ဆင်လူခုနှစ်တန်းကျော်ရှိနေပြီးတော့ဒါဟာနိုင်ငံတွေရဲ့အကျိုးစီးပွားကိုထိခိုက်စေတဲ့ဆုံးရှုံးမှုဖြစ်တယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတတိပေးလိုက်ပါတယ်။ဒီကနေ့ကြားရောက်တဲ့ကမ္ဘာဆဲလိတိုက်ဖြတ်ရေးနေ့မတိုင်ခင်မှာအခုလိုမျိုးWHO ကသတိပေးလိုက်တာလည်းဖြစ်ပါရဲ့ရှင ်။ဘော်ရူနစ်မြေပိုင်းထိပ်တန်းရောက်တရင်ချင်းချုပ်ကိုမဆုမြတ်မွန်ညင်ညာပေးသွားတာပါ။ဒီမနက်အစည်းအဝေးထုတ်လွှင့်ရမှုကရှားဖောင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Kevin Fowler ဖြစ်ပါတယ်။ကျွန်တော်ကတော့ခွာညိုပါရှင်။ညနေဘက်6:00ကနေ9:00အထိထုတ်လွှင့်မဲ့အစည်းအဝေးတွေကို line meter 16.25 ရုပ်ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ video ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။တော်တော်ရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။
This program has come to you from the Voice of America, Washington.